to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ3ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ1925 30နဲ့လိုင်းလိုမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားတာကိုအဆုံးသတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုအောက်လွှတ်တော်အစ်စ်မှဒီနေ့တည်ပြနိုင်မှုကြိုးပမ်းမှာဖြစ်ပါတယ်။အိန္ဒိယမှာရောက်နေတဲ့ရိုဂျာမွတ်စလင်9ဦးပါမိသားစုတစုဒီနေ့ပဲအိန္ဒိယအာဏာပိုင်တွေကမြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရပ်သားစုအလက်ထအာဏာပိုင်တွေကိုဝေဖန်တာတွေကြောင့်အဖမ်းခံရတဲ့သူတွေတိုးလာနေတာနဲ့ပတ်သက်ပြီး
အစိုးရကဒါလည်းဒီအစိုးရကမူရာရာပိုင်းအပြောင်းလဲလုပ်တာမျိုးကြီးသူပြင်အဲဒီကျွန်တော်တို့ဒီထောက်ပြထားတဲ့ဒီဥပဒေတုံးပြီးပုံမှာမြင်းမြန်းဆန်းဆန်းပြင်လိုက်မယ်ဆိုရင်အဲဒီတရားစစ်ဆေးမှုအများကြီးရောက်တော့နိုင်တယ်ကျွန်တော်တို့တုံးတက်လို
့လောလဆောထုတ်ဖို့ပြောဆိုခွင့်လှူရှာမှုဖွဲ့ရဲ့ဒါရိုက်တာမောင်ဆောင်ခါပြောတော့တာဖြစ်ပါတယ်ဒီအကြောင်းကိုတော့မကြာခင်မှာနားဆင်ရမှာပါဒါပြင်မြန်မာနောင်သတင်းဌာနအီရာချုပ်ကိုဆိုဝင်းကိုမန္တလေးမှာတရားစွဲဆိုထားတဲ့အမှုရဲ့နောက်ဆုံးအခြေအနေတခါကုနဲ့တွင်ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုရွှေပြောင်းလူသမာတောင်းတဲ့ချီပြန်ပို့ခဲ့တဲ့အကြောင်းအပါဝင်မြန်မာနိုင်ငံတောင်ဘက်ဆုံးပိုင်းကော်တောင်းခရိုင်ကိုမုံတိုင်းဝင်ရောက်တိုက်ခတ်နိုင်ပွဲရှိတဲ့ဆိုတဲ့ရာသီဥတုဆိုင်ရာသတင်းတပုတ်ကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်အခုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရဲလုပ်ငန်းတချို့ရပ်ဆိုင်းထားတာကိုအဆုံးသတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုတိုက်ခိုက်ဒီမိုကရက်တစ်လူများစုအဖြစ်ထိန်းချုပ်မဲ့အောက်လွှတ်တော်အစ်စ်မှာဒီနေ့တည်ပြမယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်း Republican တွေအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်ဥက္ကဋ္ဌကတော့အောက်လွှတ်တော်ကဥပဒေမူကြမ်းတွေကိုမဲခွဲမှာမဟုတ်တဲ့အကြောင်းပြောဆိုထားတာပါ။ Senator Donald Trump ကတော့နေဆက်လူညွေးရေးဒတိုင်းကာရံမှုဗန်နာရေး30တောင်းခံထားတာကိုဒီမိုကရက်တွေကမထောက်ခံမချင်းအစိုးရလုပ်ငန်းတွေရပ်ဆိုင်းထားလို့တဲ့သဘောထားပြောဆိုထားပါတယ်။Congress လက်တော်ခေါင်းဆောင်တွေကိုတမရကအင်ဖြူတော်မှာမနေ့တုန်းကဖိတ်ကြားဆွေးနွေးပေမဲ့အစိုးရလုပ်ငန်းတွေရပ်ဆိုင်းထားတာနဲ့ပတ်သက်လို့သဘောတူညီချက်ရရေးနှိစက်မှုမရနိုင်ပဲဖြစ်နေရတာပါ။တောက်ချန်နေမှာနောက်ထပ်တွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။ဒီနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့မျှော်လင့်ထားတဲ့ဥပဒေမူကြမ်းတွေကတော့အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတမရထရန့်ကတတိုင်းကာမဲ့အစီအစဉ်နဲ့အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားတဲ့အတွက်အစိုးရဝန်ထမ်း8000လောက်အလုပ်ဆင်းဝင်မရတာဒါမှမဟုတ်လေအလုပ်ဆင်းဝင်မဲ့လစာမရပဲဖြစ်နေရတဲ့ကိစ္စကိုတရားခွဲကင်တွယ်သွားမှာပါ။ဥပဒေမူကြမ်းတစ်ခုကတော့အမိမေလုံညွေးဝင်ကြီးဌာနကိုဖေဖော်ဝါရီလ10ရက်နေ့ထိအသုံးစိအတည်ပြုမှာဖြစ်တာကြောင့်တမနာထရန့်ကနေဆက်တိုင်းကာယံမှုဒေါ်လာ5ဘီလီယံတောင်းခံထားပြီးဒီမိုကရက်တစ်ဘက်ကတခြားနေဆက်လုံညွေးအစီအစဉ်တွေအတွက်ဒေါ်လာ 1.3 ဘီလီယံသုံးစွဲဖို့အစိုးပြုထားတဲ့ကွာချက်တွေကိုညှိနှိုင်းမှုအချိန်ရမှာဖြစ်ပါတယ်။နောက်ထပ်ဥပဒေကြမ်းကတော့စိုက်ပျိုးရေးပြည်ရေးအိုးအိမ်နဲ့မြို့ပြဖွံ့ဖြိုးရေးဝန်ကြီးဌာနတွေနဲ့တခြားရပ်ဆိုင်ထားတဲ့စိုးရလုပ်ငန်းတွေစတင်ပါလထိအသုံးစိကိုအတည်ပြုပေးဖို့စီစဉ်ထားတာပါ။
အမေရိကန်ပြည်ထောင်စုမှာလွှတ်တော်သစ်တွေကိုဒီကနေ့စတင်မှာဖြစ်ပါတယ်။အိမ်ပြည်တော်အထက်လွှတ်တော်နဲ့အောက်လွှတ်တော်တွေမှာ Republican တွေနှစ်နှစ်ကြာလွှမ်းမိုးခဲ့ပြီးမြဲအခုတော့အောက်လွှတ်တော်မှာ Democrat တွေကအများစုလွှမ်းမိုးရမှာဖြစ်ပါတယ်။ November လတုန်းကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲတုန်းကအောက်လွှတ်တော်အမတ်နေရာ435နေရာမှာ Democrat အမတ်တွေက235နေရာနိုင်ရခဲ့ပါတယ်။အထက်လွှတ်တော်မှာတော့ Republican အမတ်2ယောက်ထပ်နိုင်ခဲ့တာမို့ Republican က53ယောက် Democrat က48ယောက်နဲ့ Republican တွေကအများစုနေရာဆက်ဖြစ်နေပါတယ်။ California ပြည်နယ် Democrat အမတ် Nancy Pelosi ကအောက်လွှတ်တော်ဥက္ကဋ္ဌဖြစ်နေရွေးချယ်ခံရလိမ့်မယ်လို့မျှော်လင့်ရပါတယ်။ဖြစ်လာခဲ့ရင်တော့သူဟာပထမဆုံးအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်မှာပါ။အခုတခါလွှတ်တော်မှာထူးထူးခြားခြားအဖြစ်နဲ့ပထမဆုံးမွတ်စလင်အမျိုးသမီးအမတ်2ယောက်ပထမဆုံးအမေရိကန်ဌာနေတိုင်းရင်းသားအမျိုးသမီးအမတ်2ယောက်အသက်အငယ်ဆုံးအမျိုးသမီးအမတ်1ယောက်တို့ပါဝင်လာပါတယ်။ဒါအပြင်လိင်ဝိသေတကွဲပြားသူ LGBTQ 10ယောက်လည်းလွှတ်တော်ကိုယ်စားလှယ်တွေဖြစ်လာပါတယ်။အမျိုးသမီးကိုယ်စားလှယ်တွေကတော့အောက်လွှတ်တော်မှာဒီ102ယောက်အထက်လွှတ်တော်မှာ25ယောက်ဖြစ်ပါတယ်။ဒီကနေ့ပြန်လည်စတင်မဲ့လွှတ်တော်တွေအတွက်အရေးတကြီးဖြည့်ရှင်းစရာစိန်ခေါ်မှုကတော့အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတာကိုပြန်ဖွင့်နိုင်အောင်လို့ယာယီအသုံးစရိတ်ကိစ္စညှိနှိုင်းအတည်ပြုဖို့ဖြစ်ပါတယ်
။ Sorry တင်းစားဆရာကျမဲခါရှိုဂီအသက်ခံရမှုနဲ့ဆက်နွယ်ပြီးဖန်စီရေးယူထားသူစတိယောက်ကိုဒီနေ့တရားရုံးမှာရုံးထုတ်တဲ့အကြောင်း Sorry ဆိုရပိုင်တင်းစားကဖော်ပြပါတယ်။ Washington Post တင်းစားဆောင်းမရှင်လည်းဖြစ် Sorry အရှင်မင်းသား Mohammed Ben Salman ကိုဝေဖန်သူလည်းဖြစ်တဲ့ခါရှိုဂီဟာတူကီနိုင်ငံအစ္စတန်ဘူမြို့က Sorry ကောင်စစ်ဝင်ရုံးမှာပြီးခဲ့တဲ့နှစ်အောက်တိုဘာလ2ရက်နေ့ကအသက်ခံခဲ့ရတာပါ။ဆွဆွဲခံရသူတွေက9ယောက်ကို တည်ရန်ပါဝင်တင့်တော်တဲ့စီရင်ချက်တွေနဲ့ပြပြဖို့အစိုးရရှိနေတွေကတောင်းဆိုခဲ့ကြောင်းလည်းနိုင်ငံပိုင် Sorry Press Agency ကဖော်ပြပါရယ်တပြတ်မှုကျူးလွန်သူတွေနဲ့အမိန့်ပေးခိုင်းစစ်သူတွေအဖြစ်အရေးယူခံထားသူတွေကိုတည်ရန်ပြပြဖို့ရှောက်လဲမှာဖြစ်တဲ့အကြောင်းပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲအစိုးရရှိနေတွေပြောဆိုထားတာပါအမှုရင်ဆိုင်နေရသူတွေရဲ့အမိတွေကိုတော့တရားဝင်ကြေညာတာမျိုးမရှိသေးပါဘူး Sorry အစိုးရရှိနေရုံကတော့အမှုကိုဆက်လက်စုံစမ်းနေစေဖြစ်ပြီးထောက်ထားတွေရှိရင်လည်းပေးဖို့တူရကီအာဏာပိုင်တွေထံတောင်းခံထားတဲ့အကြောင်းလည်းပြောဆိုထားပါတယ်။ဒါပေမဲ့လည်းတောင်းခံချက်ပေါ်တူရကီဘက်ကတုံ့ပြန်မှုမရှိတဲ့အကြောင်း Sorry နိုင်ငံကပြောဆိုထားတာပါ။တူရကီနိုင်ငံကတော့တပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုအခင်းပြရာတူရကီနိုင်ငံမှာစုံစမ်းစစ်ဆေးအရေးယူနိုင်အောင်လွှဲပြောင်းပေးဖို့အစိုးရမှတောင်းဆိုထားပြီးစုံစမ်းစစ်ဆေးမှုတွေမှာ Sorry ဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘူးလို့လည်းဆွဆွဲထားပါတယ်။တူရကီသမ္မတရေချစ်တာရဲ့အာရဝန်ကလည်း Sorry ဆိုရအစင်မြင့်ဆုံးအမြင့်ဆုံးအဆင့်ကနေတက်ဖြတ်ဖို့အမိန့်ပေးစီခိုင်းခဲ့တာဖြစ်တဲ့အကြောင်းဆွဆွဲပြောဆိုထားပါတယ်
။အီတလီနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်တမဟာပုံအောင်နေပြီးတော့အနောက်နိုင်ငံတစ်ခုခုမှခိုလွန်ခွင့်ရဖို့ကြိုးပမ်းနေကြောင်းတောင်ကိုရီးယားလွှတ်တော်အမတ်တယောက်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားတပ်အမတ်ကြီးဂျိုဆွန်ဂီလ်နဲ့ဇနီးဖြစ်သူတို့ဟာတစုံတရာအကြောင်းကြားတာမရှိဘဲနိုဝင်ဘာလကတည်းကရောမမျိုးကတန်ယုံကနေထွက်သွားတဲ့အကြောင်းတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးဌာနကလွှတ်တော်ကိုယ်စားလှယ်တွေကိုပြောကြားခဲ့တယ်လို့တောင်ကိုရီးယားလွှတ်တော်အမတ်ကင်မင်ကီးကပြောပြခဲ့တာပါ။မြောက်ကိုရီးယားတန်တမန်ဟာဒီအနောက်နိုင်ငံတနိုင်ငံမှာခိုလွန်ခွင့်တောင်းခံထားပြီးတော့လက်တလောမှာတော့အီတလီအစိုးရရဲ့အကာအကွယ်အောက်မှာရှိနေတဲ့အကြောင်းတောင်ကိုရီးယားသတင်းစာဂျွန်အန်အီဘိုးကလည်းဖော်ပြပါတယ်။ပထဝီဝင်နိုင်ငံရဲ့အရေးအခင်းအကျင်းမှာဒီဩဇာအရှိန်အဟွာကျင်းပသူတဦးဖြစ်နေရပ်တည်နိုင်ဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အင်းအတွက်တော့မြောက်ကိုရီးယားတန်တမန်ရဲ့ဗက်ပြောင်းမှုကြောင့်မလို့အဆက်ရမဲ့အခြေအနေမှာရှိနေပါတယ်။အသက်48နှစ်အရွယ်မြောက်ကိုရီးယားတန်တမန်ဟာအီတလီနိုင်ငံဆိုင်ရာတန်အမတ်ကြီးအဖြစ်နဲ့2019အောက်တိုဘာလကတည်းကတာဝန်ယူခဲ့သူဖြစ်ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်9ဦးပါမိသားစုတစုကိုနိုင်ငံတွင်းတရားမဝင်ရောက်နေသူတွေဖြစ်ဒီနေ့ပဲအိန္ဒိယအာဏာပိုင်တွေကမြန်မာတာဝန်ရှိသူတွေထံလွှတ်ပြောင်းပေးလိုက်ပါတယ်။ဒီနေ့ပြန်ဖို့ခံလိုက်ရတဲ့ကလေးသုံးယောက်နဲ့မိသားစုဟာတရားဝင်ထောက်ထားမှရှိပဲနေဆက်ဖြတ်ကျော်ဝင်ရောက်မှုနဲ့အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ကအာတန်ပြည်နယ်မှာ2014ခုနှစ်ကလေးကဖမ်းဆီးခံထားရတာပါ။ရိုဟင်ဂျာမိသားစုကိုတော့နိုင်ငံနေဆက်မှာပဲမြန်မာတာဝန်ရှိသူတွေထံလွှတ်ပြောင်းပေးလိုက်တဲ့အကြောင်းလဲအာတန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူကိုကိုးကားပြီးရိုက်တာသတင်းကဖော်ပြပါရတယ်။အိန္ဒိယမှာတရားဝင်ရောက်နေသူတွေကိုနှိမ်နှင်းနဲ့လေးလာကြအစီအစဉ်တွင်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံဘက်ပြန်လည်လွှတ်ပြောင်းတာဒါဒုတိယအကြိမ်ပါ။မြန်မာနိုင်ငံကတရားမဝင်ဝင်ရောက်လာသူတွေအဖြစ်အာတန်ပြည်နယ်မှာပဲဖမ်းဆီးထားတဲ့လူ20ကိုလည်းမြန်မာအနာဝင်နေထံလွှတ်ပြောင်းပေးမယ့်အကြောင်းအိန္ဒိယတာဝန်ရှိသူတွေကပြောဆိုထားပေမဲ့ဒီလူတွေကရိုဟင်ဂျာတွေဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာတုန်းကလည်းရိုဟင်ဂျာအမျိုးသား9ယောက်ကိုမြန်မာအနာဝင်နေထံလွှတ်ပြောင်းပေးခဲ့တဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့ကျင်းပတဲ့လွှတ်တော်အသစ်ကျန်းကျိန်ပွဲကိုအတိုက်ခံလွှတ်တော်အမတ်တွေတပိတ်မောက်ခဲ့ကြပါတယ်။ဝင်းကြီးချုပ်ရှိခါစီနာတတိယဆက်တိုက်အနိုင်ရခဲ့တဲ့အထွေထွေရွေးကောက်ပွဲရလဒ်ကိုအတိုက်ခံတွေဘက်ကကန့်ကွက်နေတာပါ။ဝင်းကြီးချုပ်ဟာစီနာအပါအဝင်အာနာယညွန်မအဖွဲ့ကရွေးကောက်ခံကိုယ်စားလှယ်291ယောက်လုံးဒီကနေ့ကျန်းကျင်ခဲ့ပေမဲ့အတိုက်ခံဘက်ကအနိုင်ရထားတဲ့ကိုယ်စားလှယ်9ယောက်ကတော့ကျန်းကျင်ပွဲမတက်ဘဲတပိတ်မောက်ကြပါတယ်။ဒါပေမဲ့သူတို့ရဲ့အမတ်နေရာတွေလက်လွတ်မသွားရအောင်3လအတွင်းမှာကြမ်းကြင်ရမှာဖြစ်ပါတယ်။ဒီဇင်ဘာ30ရက်ကလုပ်ခဲ့တဲ့ရွေးကောက်ပွဲမှာရှိခါစီနာရဲ့အာနာယညွန်မအဖွဲ့ကလွှတ်တော်အမတ်90ရာခိုင်နှုန်းကျော်အနိုင်ရခဲ့ပါတယ်။ဒါပေမဲ့မဲမတမာမှုတွေမဲပေးသူတွေအပေါ်နှောက်ယှက်မှုတွေရှိတယ်လို့ပြောနေကြသလိုရွေးကောက်ပွဲအကြမ်းဖက်မှုတွေကြောင့်18ယောက်ထက်မနည်းလည်းသေဆုံးခဲ့ပါတယ်။မဲလိန်နယ်ဆိုတဲ့ဆွဆွဲချက်တွေကိုဝင်းကြီးချုပ်ဟာစီနာနဲ့သူ့ရဲ့အဝါမီလိဂ်ပါတီကပယ်ချပါတယ်။အဓိကအတိုက်ခံ BNP ပါတီကFebruary လတည်းကထောက်ထားခံထားရတဲ့သူတို့ရဲ့ခေါင်းဆောင်အရင်ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာနဲ့တွဲဆောင်ခွင့်ပေးဖို့အစိုးရကိုဗိုလ်ထုနေတုန်းကစာရေးသားတောင်းဆိုခဲ့ပါတယ်။တင်းနှင်းငွေနဲ့ရွေးကောက်ပွဲမတိုင်ခင်အတိုက်ခံတွေအပေါ်အကြမ်းဖက်မှုတွေအနှောက်အယှက်ပေးမှုတွေအပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုထိန်းချုပ်ဖို့အတွက်ဥပဒေတွေကိုအလွဲသုံးစားလုပ်မှုတွေရှိခဲ့တယ်လို့နယူးယောက်မြို့အခြေစိုက် Human Rights Watch အဖွဲ့ကဒီကနေ့ပြောကြားခဲ့ပြီးတော့မဲပတမာမှုတွေကိုလွတ်လပ်ဗန်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။
အိန္ဒိယနိုင်ငံမှာဟိန္ဒူဘာသာဝင်ဖျားဖူးတွေအလဲပတ်သွားကြတဲ့အကြီးဆုံးဖျားကျောင်းတွေကတခုအမျိုးသမီးနှစ်ယောက်ဝင်ရောက်ခွင့်ပေးကြတာကိုဆန့်ကျင်တဲ့ဘာသာရေးယူဝါဒဆွဲပြင်းထန်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရာကအိန္ဒိယနိုင်ငံတောင်ပိုင်းကရီယလာပြည်နယ်မှာဆိုင်တွေလုပ်ငန်းတွေပိတ်ထားရပါတယ်ဆန္ဒပြပွဲတွေမှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီကိုထောက်ခံသူတွေလည်းပါဝင်ပါတယ်ကလေးမွေးနိုင်တဲ့အရွယ်ရောက်သူအမျိုးသမီးတွေကိုဟိန္ဒူဖျားကျောင်းတွေဝင်ခွင့်မပြုဘဲတားမြစ်ထားတာကိုပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲတရားရုံးချုပ်ကပယ်ဖျက်ထားတာပါဆုံးဖြတ်ချက်နဲ့ပတ်သက်လို့ဒီနေ့လနောက်ပိုင်းမှာကြားနာဖို့လဲစီစဉ်ထားပါတယ်
တရုတ်အကာသစူးစမ်းရေးရင်ငယ်လေးတစ်စင်းဟာဒီလကဘာရဲ့ကဘာဘက်ကိုမျက်နှာမူထားတဲ့အချမ်းကိုဆင်းသက်နိုင်ခဲ့တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်ချန်ဂီ4အကာသစူးစမ်းရေးရင်ဟာမြေကဘာကနေလွတ်တင်ပြီးတော့သတင်းဖတ်ပိုင်းအကြာမှာပဲလကဘာပေါ်ဆင်းသက်နိုင်ခဲ့တာကိုတရုတ်အစိုးရ CCTV မှာပြသခဲ့ပါတယ်ဒီရင်ငယ်လေးကိုပြီးခဲ့တဲ့လဆိုင်ပိုင်းတုန်းကမှတရုတ်နိုင်ငံတောင်ပိုင်းချီချန်ဂျိုရူလွတ်တရေးစံတန်ကနေပြီးတော့လွတ်တင်ခဲ့တာပါ။လကဘာပေါ်ဆင်းနိုင်ခဲ့ပြီးမကြခင်မှာပဲချန်ဂီ4ကနေပြီးတော့လမ်းမျက်နှာပြင်ကိုရိုက်ထားတဲ့ဓာတ်ပုံတွေကိုတရုတ်ဂျိုဒုချွေချောင်းစီကိုပို့ပေးခဲ့ပါတယ်။ချန်ဂီ4အကာသစူးစမ်းရေးရင်နဲ့တရုတ်နိုင်ငံကအကာသထိန်းချုပ်ရေးစခန်းကြားအချက်အလက်တွေကိုဂျားကနေအပြန်အလှန်ပို့ပေးဖို့အတွက်ချွေချောင်းဂျိုဒုကိုမေလရုံးကလွတ်တင်ခဲ့တာဖြစ်ပါတယ်။ချန်ဂီ4အကာသရင်ငယ်ဟာနခတာဗေဒဆိုင်ရာလေ့လာမှုတွေအပြင်တဘာဝပါဝင်ကျင်ဆိုင်ရာလေ့လာမှုတွေကိုလည်းလုပ်သွားမှာဖြစ်ပါရဲ့ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မှစုမြတ်မုံတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီမိုကရေစီစံနှုန်းအနေနဲ့မကိုက်ညီတဲ့ဥပဒေပုံမှားတွေကိုပြင်ဆင်နိုင်မယ်ဆိုရင်တော့2019ခုနှစ်အတွင်းမှာလွတ်လပ်စွာဆန္ဒထုတ်ဖော်ရေးသားခွင့်လို့အခြေခံလူခွင့်ရေးနဲ့နိုင်ငံသားခွင့်ရေးတွေအပြည့်အဝရဖို့မျှော်လင့်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းရသားစုရလက်ထက်ပြည်နယ်တိုင်းအစုအဖွဲ့လွတ်တော်နဲ့စစ်တပ်ကနိုင်ငံရေးလူခွင့်ရေးလှုပ်ရှားတောင်းဆိုသူသတင်းသမားတွေကိုနိုင်ငံတော်အကြီးအကဲပြက်စီမှုနဲ့ဆန္ဒထုတ်ဖော်မှုတွေနဲ့တရားစွဲဆိုထောင်ချတာတွေအများပြားရှိခဲ့တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းကထုတ်ပြန်လိုက်ပါတယ်။ပြည်ဆောင်ကတော့မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့2018ခုနှစ်အတွင်းတုန်းကနိုင်ငံရေးဝေဖန်ရေးသားမှုတွေပါဝင်သတင်းရေးသားဖော်ထုတ်မှုတွေအပေါ်မှာအစိုးရအဖွဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့တက်မတော်ဘက်ကရေးသားတဲ့သူတွေကိုဆက်သွယ်ရေးပုံမှန်ဥပဒေနဲ့တရားစွဲဆိုမှုပေါင်းက53ဦးရှိခဲ့ပါတယ်ဒါအပြင်တက်ကြွလှုပ်ရှားသူ22ဦးအပါအဝင်သတင်းသမားတွေကျောင်းသားနိုင်ငံရေးသမားပေါင်းအနည်းဆုံးလူအယောက်32ဦးကိုတော့နိုင်ငံတော်အကြီးအကဲပြက်စီမှုပုံမှန်905ခါဝေးနဲ့ဖမ်းဆီးတရားစွဲဆိုခဲ့ပြီးတော့တိုင်းရင်းဒေသတွေကတိုက်ပွဲတွေရပ်ရေးအပါအဝင်ပြည်တွင်းငြိမ်းချမ်းရေးတောင်းဆိုဆန္ဒပြခဲ့တဲ့ငိမ့်ညာရေးလှုပ်ရှားသူလူခွင့်တောင်းဆိုသူပေါင်း124ဦးကိုတော့ငိမ့်စုစီပုံမှန် 18-19-20 ရို့နဲ့တရားစွဲဆိုထောင်ချပါတယ်တဆက်ထဲမှာပဲသတင်းမီဒီယာတွေနဲ့ရိုက်တာသတင်းတောက်နှစ်ဦးအပါအဝင်သတင်းသမားတွေကိုတော့ဆက်သွယ်ရေးဥပဒေပုံမှန်နိုင်ငံတော်အကြီးအကဲပြက်စီမှုနိုင်ငံတော်လျှို့ဝှက်ချက်ဖောက်ဖျက်မှုအပါအဝင်ရာဇသက်ကြီးပုံမှန်တွေနဲ့ထောင်နဲ့နှစ်ရှည်ချမှတ်တာတရားစွဲဆိုနေတာတွေရှိခဲ့ပါတယ်ဒီလိုမျိုးအရသာအစိုးရလက်ထက်နိုင်ငံသားတွေရဲ့အခြေခံလူခွင့်ရေးဒီမိုကရေစီစံနှုန်းတွေနဲ့မလျော်ညီမညီညွတ်တဲ့ဥပဒေပုံမှန်တွေနဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်နေတဲ့တရားစွဲဆိုထောင်ချနေတဲ့အပေါ်ဒီမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံရဲ့ဒါရိုက်တာမောင်ဆောင်ခါကအခုလိုပြောပါတယ
်ဒီအထက်မှာဆိုရင်ထူးထူးခြားခြားဒီ2018ခုနှစ်မှာသတင်းမီဒီယာတွေကိုတရားစွဲတဲ့နေရာမှာအဲကျန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရနေပြီးတော့11 media ကိုတရားစွဲတာပေါ့လေငန်းငါခါကွင်းနဲ့အရင်က media တွေစွဲရင်စက်တွေကြီးဥပဒေလိုအခြားဒီမရိုက်တာဆိုရင်လည်းဒီနိုင်ငံလူရဲ့ဥပဒေလိုစတဲ့ဖြစ်နေဆွဲတာပေါ့တို့တော့ဒါတော့ဒီသူရေးသားမှုတစ်ခုနဲ့ပတ်သက်ပြီးတော့နိုင်ငံဒီပဲစီမှုဆိုတာနဲ့ဒီဆိုရလက်ထက်မှာမှဒီဟာကိုစတုံးတာကိုကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့ဒါထူးထူးခြားခြားပေါ့နောက်တစ်ခုကတော့မြေကြီးပြည်နယ်ပတ်သက်ရင်လည်းဒီတရားစွဲဆိုထားတဲ့အမှုက36မှုတာလင်းရှိပြီးတော့အဲ့ဒီအမှုရဲ့မှာစုစုပေါင်းတက်ကြွလှူရှာသူ124ဦးတိတရားရင်ဆိုင်နေရတာကျွန်တော်တို့ကတွေ့ရတယ်အမှုတစ်ခုရဲ့မှာတဲ့ဆိုဒီပြုလုပ်မှုတစ်ခုအတွက်ကိုတရားစွဲဆိုတဲ့လူတွေအများကြီးတိုးတက်လာတာကိုကျွန်တော်တို့ကတွေ့ထားမိတယ်ဗျာ
ငိမ့်စုစီပုံမှန်19နဲ့ကိုယ်တိုင်တရားစွဲဆိုခံထားရပြီးလက်ရှိတရားရင်ဆိုင်နေရတဲ့လူခွေလှူရှာသူဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှူရှာဆောင်ရွက်မှုကော်မတီရဲ့နှိုးစော်တိုက်တွန်းရေးမှူးမတ်တင်စာရှွန်းလက်ရီကလည်း2018အကုန်2019အကူမှာကိုចောင်းသားတွေနဲ့တက်ကြွလှူရှာသူတွေပေါ်ဖမ်းဆီးအရေးယူထောင်ချမှုတွေရှိနေတယ်လို့ပြောပါတယ
်2019 2020မှာဘာတွေဖြစ်လာမလဲဆိုတော့ကျွန်တော်စိုးရိမ်တာတွေရှိတယ်အဲ့ဒါကတော့စိတ်မကြင်ရေကောက်ပွဲလာတော့မယ်ရေကောက်ပွဲအတွက်ကိုစပြီးတော့ဘျူဟာတွေကိုပါတီပီပီကခင်းကြတော့မယ်သူတို့ခင်းတဲ့ဘျူဟာတွေမှာအဲ့လက်ရှိအာဏာရပါတီကိုတိုက်ခိုက်လိုတာဖြစ်စီအာဏာပါတီကလည်းသူတို့အာဏာဆက်လက်တည်နေရေးအတွက်ပဲဖြစ်စီလုံကြတဲ့အခါမှာ ဘယ်တော့မှဆိုပြည်သူတွေကတက်ကြွလှူရှားသူတွေလူခွေကဝဲဆောက်ဆောက်သူတွေကသူကအမားမှန်စွာပြည်သူဘက်ကရက်ခံပြီးပြောကြမှာပဲအဲ့လိုပြောလေလေအာနာရရဲ့သူပဲဖြစ်ပြီးလက်ရှိစစ်တပ်ကလည်းဖြစ်ပြီးပေါ့နော်ပို့ပြီးတော့ကာကွယ်လာကြမယ်ပို့ပြီးတော့ခုခံလာကြမယ်အဲ့လိုဆိုရင်တက်ကြွလှူရှားသူတွေလူခွေကိုနားလေတဲ့တက်ကြွပြည်သူတွေကပို့ပြီးတော့ဒီနှစ်သက်တွေမှာ2019 2020เนาะยุโรปเวนีลาเลยนี่ขึ้นมาถ้าชิงๆขันยาลีนี่ปูขึ้นมาနိုင်เลยสัวမျိုးป่ะเนาะดาวก็เลยเจ้ามารู้ตื่นดีขึ้นมาได
้อัยตาสวยละแท้หลุดต่อเดิมมาเดโมคราซีสั่นนงเนี่ยมันหนีได้ឧបเรปုံมาฤดูปิเสินได้มั้ยส่วนတော့အခုလို့လှုပ်ရှားသူတွေပေါ်မှာឧបเรปုံมาမျိုးမျိုးเนี่ยဖန်းစီထောင်ချနေတာတွေရော့ပါသွားနိုင်ခြင်းရှိတယ်လို့မျှော်လင့်ပေးမဲ့ဖြစ်လာနိုင်ခြင်းတွေကိုလည်းမောင်းဆောင်ခါကအခုလို့သုံးသပ်ပါတယ
်သူရကဒါရင်ဒီတချို့ဟာဒီမှာမူဝါဒပိုင်းအပြောင်းလဲလောက်တာမျိုးကြီးသူပြင်အဲဒီကျွန်တော်တို့ဒီထောက်ပြထားတဲ့ဒီဥပဒေ၃ခုပေါ်မှာမြင်းမြန်းဆန်းဆန်းပြင်လိုက်မယ်ဆိုရင်အခုလာမယ့်2019မှာတရားစိုးစုတာတွေရော့ကျသွားလိမ့်မယ်လို့ထင်တယ်အဲ့ဒါကဒီဥပဒေပြင်ရုံနဲ့မပြေဘူးဒီဥပဒေနဲ့ဒီရှေ့ဘက်ကာလမှာတရားစိုးစုခံထားရတဲ့ဒီဒီပေါ်မှာအခုကြီးပြန်လဲရုပ်သိမ်းတာနောက်ကြကြတော့ပြန်လှစ်ပြီးတော့ဒီလင်းလင်းချမ်းတာပြန်ပြီးတခြားတစ်ပြင်ဒါတွေကိုပြန်လုပ်ဖို့လိုတယ်အဲ့လိုလုပ်နိုင်ရင်တော့ဒီမရှိလာမယ့်ဟာတော့ကောင်းနိုင်ကြအများကြီးရှိတယ်သို့တော့လည်းပဲအခုလက်ရှိမြင်နေရတဲ့ပုံစံအရဖြစ်လျှော့ဖို့မခင်သာဘူးဒီပို့ပြီးပြင်းပြတဲ့အချိန်ကြီးဖြစ်အောင်လုပ်ဖို့ပဲစဉ်းစားတာကိုတွေ့ရတဲ့အတွက်ဒီ2019မှာလည်းအရန်ကောင်းတဲ့လက္ခဏာတော့ကျွန်တော်မမြင်နေဘူးဗျ
လွတ်တော်တည်တံ့မကုံခင်မှာတော့ဒီမိုကရေစီစံနဲ့မညီတဲ့ဥပဒေတွေကိုပြင်ဆင်နိုင်ရေးအရက်ဖက်အဖွဲ့အစည်းတွေဘက်ကတိုက်တွန်းဆောင်ရွက်သွားမယ်လို့လည်းမတ်တင်စာရှင်းလင်းကြီးကအခုလိုပြောပါတယ်
။ကောင်းမွန်တဲ့ပြုပြင်ကြောင်းလဲမှုဖြစ်လာအောင်ကောင်းမွန်တဲ့ပြင်ဆင်ချက်တွေဖြစ်လာအောင်ရက်ဖက်အဖွဲ့အစည်းရောပြည်သူတွေရပါဇာ2019မှာတိုက်တွန်းကြရမယ့်အခြေအနေရှိပါတယ်။တော့တကယ်ရောဒီမိုကရေစီကိုသွားမယ့်ဥပဒေကောင်ဖြစ်လာဖို့ဆိုဘလို့ဥပဒေကောင်ဖြစ်တယ်လည်းဟိုဘလို့ပြင်ဆင်မှုတွေဖြစ်တယ်လည်းဆိုရက်ဖက်ခွဲစီကစပြီးတင်းတင်းလို့မြင်တယ
်လွန်ခဲ့တဲ့2018ခုနှစ်အတွင်းရက်သားဆိုရလက်ထက်တရားစွဲဆိုမှုတွေအများအပြားရှိခဲ့တယ်ဆိုပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကနှစ်ချုပ်စည်းရင်းကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်
အစမောပြောပြသွားတာဖြစ်ပါတယ်အခုတခါတော့မြန်မာနောင်သတင်းအေဒီတာချုပ်ကိုစွေဝင်းရဲ့အမှုနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်မြန်မာနောင်သတင်းဌာနအေဒီတာချုပ်ကိုစွေဝင်းကိုမန္တလေးမှာတရားစွဲဆိုထားတဲ့အမှုအတွက်တရားလိုပြတက်တည်ဖြစ်တဲ့ဥဝေရီသူနဲ့မြို့နယ်တန်ခါနိုင်ကဥက္ကဋ္ဌတို့ကတရားရုံးမှာလာရောက်ထွက်ဆိုဖို့ငင်းဆန်ထားကြပါတယ်အကြောင်းပြချက်ထဲမှာတော့သူတို့ဟာသာသနာအာဇာနည်တွေဖြစ်လို့ဆိုတာလည်းပါဝင်ပြီးတော့သူတို့သတင်းသုံးနေထိုင်တဲ့အကြောင်းမှာပဲထွက်ချက်လာယူဖို့ဒီကနေ့ဇန်နဝါရီ3ရက်နေ့ကျသာရင်းနေရုံချင်းမှာတရလိုဘက်ကရှောက်ထားပါတယ်ဒီရှောက်ထားချက်ပေါ်မှာကိုစွေဝင်းရဲ့ကျိုးဆောင်ရှိနေဘက်ကလည်းကန့်ကွက်ခဲ့ပါတယ်ဒီကြောင့်လည်းပတ်သက်ပြီးတော့ VOA သတင်းတော်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ဆရာတော်ဦးမူရသူဟာပါရာစီကကန်ထိုက်တဲ့ရဟန်းတစ်ပါးဖြစ်တယ်ဆိုပြီးမန္တလေးဆရာတော်တစ်ပါးက Facebook မှာရေးသားထားတာကိုကိုးကားပြီးသတင်းရေးလိုက်တဲ့မြန်မာနောင်အေဒီတာချုပ်ကိုစွေဝင်းကိုအထက်မြန်မာပြည်ဝန်တာနုအာမန်အဖွဲ့ကကိုကျော်မျိုးရွှေကဆရာတော်ဦးမူရသူရဲ့ညွှန်ကြားချက်အရဆိုပြီးစတော်ရဲ့ဥပဒေပုံမှန်66ဂါကြီးနဲ့2019ဇူလိုင်လကုန်ပိုင်းကတရားစွဲထားတာပါ။ကြာတာပရီးနေ့ရုံးကြီးမှာတော့တရားလိုဘက်ကအဓိကတက်တည်တွေဖြစ်တဲ့ဆရာတော်ဦးဝီရသူနဲ့မြို့နယ်တန်ခါနာရီကဥက္ကဋ္ဌဆရာတော်တို့ကသူတို့ဟာမန်းလေးမြို့ပရိယတ်တိသာသနာဟိတအသိကြီးရဲ့တကြတိယဓမ္မစရိယဘွဲတော်ရာတာနာအာဇဏီဆရာတော်တွေဖြစ်တဲ့မစိုးရင်တိုက်တဲ့နာရီကဆရာတော်တွေဖြစ်တဲ့စာတင်သား2500ကျော်ရဲ့စာချဆရာတော်တွေဖြစ်တဲ့စားတဲ့အကြောင်းပြချက်တွေနဲ့တရားရုံးမှာတက်တည်ဖြစ်လာရောက်အစ်စ်ခံမှုအစ်စ်မပြေဘူးလို့တရားလိုရှိနေကတရားရုံးမှာတင်ပြလျှောက်လဲပါတယ်။ဒါကြောင့်မဟာအောင်မြင်မြို့နယ်တန်ခါမဟာနိုင်ကဥက္ကဋ္ဌဆရာတော်ရုံးခန်းဖြစ်တဲ့မစိုးရင်တိုက်တဲ့အတွင်ကကျောင်းဆောင်တစ်ခုမှာစစ်ဆေးခံနိုင်ဖို့ဆိုပြီးလျှောက်လဲချက်မှာပါရှိပါတယ်။ဒီလျှောက်ထားချက်ဟာပြည်မှုဆိုင်ရာကျင့်သုံးဥပဒေနဲ့မကိုက်ညီရဲ့အတွက်ကန့်ကွက်တာဖြစ်တယ်လို့ကိုစုံဝင်းရဲ့ရှိနေဖြစ်သူဒေါ်ရွှေနုအောင်က VOA ကိုပြောပါတယ
်။လူဘက်ကနေပြီးတော့ဆရာတော်ဘုရားဥဝိဒတုံနဲ့မဟာမင်းမြို့နယ်တန်ခါနာယကဥက္ခရာဆရာတော်ဘုရားနှစ်ပါးနဲ့ပတ်သက်ပြီးတော့အဲဒီတရားရုံးကိုလာပြီးတော့အစ်စ်မခံပဲနဲ့မဟာမင်းမြို့နယ်တန်ခါနာယကဥက္ခရာဆရာတော်ဘုရားရဲ့ရုံးခန်းမှာစစ်ဆေးဖို့ဆိုပြီးတော့ပြည်မှုဆိုင်ကျင့်သုံးမှုတွေပုံမှန်906နဲ့ရှောက်ထားပါတယ်အဲ့ဒါကိုကျမတို့ကနေကန့်ကွက်တယ်အဲ့တော့အဲ့ဒီအပေါ်မှာလည်းဒီနေ့ရှောက်တဲ့ချက်တားနာပါပဲရှင်ဟုတ်
မစိုးရင်တိုက်တဲ့ဟာဥဝီရသူသတင်းသုံးနေထိုင်ပြီးပရိပတ်တိစပေးတင် जा ပို့ချပေးနေတဲ့အကြောင်းဖြစ်ပါတယ်ဒီအမှုအတွက်ရန်ကုန်ကနေမန္တလေးကိုသွားပြီးတရားရင်ဆိုင်ရတဲ့တရားရုံးကြီးပေါင်း60နီးပါးရှိပြီဖြစ်ပြီးစစ်ဆေးချိန်ဟာလည်းတနှစ်ခွဲကျော်ကြာမြင့်လာပြီဖြစ်တဲ့အတွက်ကိုစိုးဝင်းဘက်မှနင်းနာမှုတွေရှိနေတဲ့အကြောင်းကိုလည်းတရားရုံးမှာရှောက်လဲချက်ပေးထားတယ်လို့ရှိနေသောရွှန်းသူအောင်ကစက်ပြောပါတယ်တရားရုံးက
တော့အဲ့ဒီနှစ်ခုစလုံးအပေါ်မှာအမိန်နှစ်ခုစလုံးချမယ်လို့ကျမတို့ပြောပါတယ်အမိန်လည်းချမယ်ပြီးပြီဆိုရင်မိန်ချပြီးတာနဲ့တန်းပြီးတော့စစ်မယ်လို့သိရပါတယ်အဲ့တော့ဒီယုံချင်းနေအရန်ကြီးများနေပြီးတော့သွားလာတဲ့ခါကျတော့ဒီဆွဆွခါသူတယောက်အနေနဲ့စိတ်ပင်ပန်းမှုရှိတယ်။ဒ PR တွေလည်းများတယ်နောက်ပြီးတော့ဒီတော့ရဲလားတယ်ဆိုတဲ့အချိန်ဒီပုံမှာအချိန်ဒီပေးရတယ်လူတစ်ယောက်ရဲ့ခွန်အားတွေပေးရတယ်နောက်ငွေကြေးတွေကုန်ဆုံးတယ်ပေါ့ဒီလိုအချက်လက်တွေအများကြီးပဲမျက်နှာမှုတွေရှိနေပါတယ်အဲဘလို့ကြောင့်မို့လို့ဒီမန္တလေးမှာတရားစွဲတယ်ဆိုတာတောင်းအာဒါစစ်တဲ့အချိန်မှာဒါတော်တော်လေးပေါ်ပေါက်လာမှာပါအဲ့တော့ဒီမန္တလေးကိုလာပြီးတော့ကိုစီဝင်းတရားရင်ဆိုင်နေရခြင်းဒီအများကြီးနစ်နာပါတယ
်အခုလျှောက်လဲချက်ဒီနဲ့ပတ်သက်ပြီးလာမယ့်ဇန်နဝါရီ16နဲ့18ရက်တရားရုံးကြီးမှာအမိန့်ချမှတ်မှာဖြစ်တယ်လို့ရှင်းနေတော်ရွှန်းညွှန်အောင်ကပြောပါတယ်တရားလိုဘက်ကတင်ပြတဲ့သက်သေတွေကိုတရားလိုဒါမှမဟုတ်တရားစွဲဆိုရဲ့အဖွဲ့အစည်းကတင်ပြနိုင်ခြင်းရှိမရှိတရားစွဲတဲ့အဖွဲ့အစည်းဥပဒေရုံးကိုစာနဲ့သုံးချိန်တိုင်တိုင်အကြောင်းကြားမေးမြန်းပြီးတဲ့နောက်မှာအကြောင်းမပြောင်းရင်ဖြစ်စေရုံးကြီးနေ့တိုင်းမှာသက်သေတွေမလာရောက်ရင်ဖြစ်စေသက်ဆိုင်ရာကရာဇဝတ်ကျင့်သုံးဥပဒေတရားရုံးများလက်ဆွဲစာပါရာဇဝတ်ကျင့်သုံးဥပဒေပုံမှန်တွေအရာအမှုကိုအကြောင်းမဲ့သက်သက်ရွှေဆိုင်ချင်းစုခြင်းကိုရှောင်ကျင်ပြီးစွဲချက်မတင်ပြီးပြန်လွှတ်ရမှသာဖြစ်တယ်လို့ရှေ့နေတော်ရွှန်းသူအောင်ရဲ့တရားရုံးလျှောက်လွှဲချက်မှာဖော်ပြထားပါတယ်။ကိုစိုးဝင်းအခုလိုတရားစွဲခံနေရတာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတအုပ်ဖြစ်သူရှေ့နေကြီးဦးကိုနီရန်ကုန်လေးစိတ်မှာလုံခြံတပ်ဖြတ်ခံရတာနဲ့ဆက်ဆက်နေပါတယ်။ရှေ့နေကြီးဦးကိုနီလုံခြံတပ်ဖြတ်ခံရတဲ့နောက်လူသက်တရားခံအဖြစ်စွဲခံထားရတဲ့ဦးကြည်လင်းကိုဆရာတော်ဦးဝီရသူကကျေးဇူးတင်တဲ့အကြောင်းသူ့ရဲ့ Facebook စာမျက်နှာမှာရေးခဲ့ပါတယ်။ရန်တပါအနေနဲ့ဒီလိုရေးသားတာဟာပါရာဇီကကန်ထိုက်တဲ့ဆိုပြီးမန္တလေးမြို့ကဆရာတော်တပါးက Facebook မှာပြန်ပြီးရေးခဲ့တာပါအဲ့ဒီဆရာတော်တပါးရဲ့ပြောဆိုချက်ကိုကိုကားပြီးကိုစုံဝင်းကသတင်းရေးသားဖော်ပြတာဖြစ်ပေမဲ့အခုတရားစွဲဆိုတာမှာတော့ဆရာတော်ဦးဝီရသူဟာပါရာဇီကကန်ထိုက်တဲ့အကြောင်းကိုစုံဝင်းကရေးသားပြီးတော့ Facebook မှာဖြန့်ဝေရလို့စွပ်စွဲထားတာဖြစ်ပါတယ
်ရန်ကုန်ခြေဆိုင်သတင်းတော့ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံကမြန်မာရွှေပြောင်းလူသမားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်လူကုန်ကူးမှုတွေအပါအဝင်ထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်အလုပ်လုပ်ခိုင်းမှုတွေနဲ့2018ခုနှစ်အတွင်းမှာထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းပေးတဲ့မြန်မာရွှေပြောင်းအလုပ်သမားဥယျာဉ် 9,400 ကျော်ရှိတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်အလုပ်သမားတန်အရာရှိရုံးကထုတ်ပြန်လိုက်ပါတယ်။ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာတရားမဝင်လာရောက်အလုပ်လုပ်ခိုင်းနေကြသူတွေဟာနေဆက်ချက်ကျော်တာသက်တမ်းလွန်တာတွေအပြင်အထောက်ထားမဲ့နေထိုင်နေတာတွေကြောင့်2018ခုနှစ်တနှစ်ထဲမှာပဲထိုင်းမြန်မာနယ်စပ်၃နေရာကနေပြန်ပို့ခံရတဲ့မြန်မာရွှေ့ပြောင်းလူသမားလူဦးရေ 9,000 ကျော်ရှိတဲ့အကြောင်းထိုင်းနိုင်ငံမြန်မာတန်ရုံးကအလုသမားတန်ရာရှိတဦးဖြစ်တဲ့ဦးအောင်မင်းကပြောပြပါဗျာ။တော
က်ပို့တဲ့ဥစ္စာတွေကရနောင်းစီမင်းမဲဆိုင်စီမင်းကျွန်တော်တို့များများဒီမဲဆောက်စီမင်းပေါ့နော်။တုတ်ပိတ်ရှိရဆိုတော့ကျွန်တော် 9,400 ကျော်ဟုတ်ပါတယ်ကျွန်တော်အဲ့လောက်ဟုတ်တယ် 9,400 ကျော်ကျွန်တော်ပြန်ပို့နိုင်ခဲ့တယ်ပေါ့နော်။
ဒီစီးရင်ကတော့2018ခုနှစ်ဇန်နဝါရီလကနေဒီဇင်ဘာလ25ရက်နေ့ထိစီးရင်ပဲဖြစ်ပြီးနောက်ထပ်လည်းဆက်ပြီးတော့ပို့ခံနေရသေးပဲလို့ဆိုပါရစေ။
ကျွန်တော်တို့2019ရဲ့နေရာနေပြီးတော့တောက်ဆောက်ကျွန်တော်တို့ပြန်ပို့လာတာပေါ့နော်။ပြန်ပို့လာတာဆိုတော့ကျွန်တော်ခုကျွန်တော်တို့ခုစီးအောင်ပို့နေသေးပဲပေါ့နော်
။ထိုင်းနိုင်ငံအပါအဝင်ပြည်ပနိုင်ငံတွေကိုတွားရောက်အလုပ်လုပ်ကိုင်နေကြသူတွေအနေနဲ့တရားဝင်လမ်းကြောင်းနဲ့တွားတာမျိုးတွေကိုမသိနားမလည်တဲ့အတွက်လူကုန်ကူးသူတွေရဲ့တားကောင်တွေဖြစ်ရတာတွေဖမ်းဆီးခံရတာတွေလိမ်လည်ခံရတာတွေဖြစ်နေတယ်လို့လည်းအလို့သမားတန်ရာရှိရုံးကထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံကိုတွားရောက်လုပ်လုပ်ကင်ရတဲ့မြန်မာလူသမားတွေကိုတော့ပွဲစားတွေကတရားမဝင်တဲ့လမ်းတွေကနေခေါ်ဆောင်လာတာကြောင့်အခက်အခဲတွေကြုံကအလို့သမားတန်ရာရှိရုံးကို2018ခုနှစ်တနှစ်တာအတွင်းဆက်သွယ်အကူအညီတောင်းခံလာတဲ့မြန်မာနိုင်ငံသားလူဦးရေ246ဦးကိုအလို့သမားတန်ရာရှိရုံးကနေသက်ဆိုင်ရာအာဏာပိုင်တွေနဲ့ညှိနှိုင်းပြီးမြန်မာနိုင်ငံကိုပြန်ပို့ပေးခဲ့တယ်လို့ဆိုပါတယ်။ထိုင်းတောင်ပိုင်းမှာတော့ထိုင်းနိုင်ငံကိုဖျက်ပြီးမလေးရှားနယ်စပ်ကိုခိုးဝင်ဖို့ကြိုးစားကြတဲ့မြန်မာတွေဖမ်းမိတာဟာ2018ခုနှစ်အတွင်းမှာထောင်ကနန်းလောက်ရှိပြီးအများစုကရခိုင်ပြည်နယ်၊ချင်းပြည်နယ်၊ AR တိုင်း၊ပဲခူးတိုင်းတွေကလာကြသူများဖြစ်ကြပါတယ်ရှင
်။တောထောင်ရှင်များရှင်စစ်ထောက်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးရင်တော့အခမ်းအနားတစ်ခုမှာအယုအသေးပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြားရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြည်လဲတည်မြဲရေးယုံကြည်မှုတိဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အမျိုးသားပြည်လဲတည်မြဲရေးနဲ့ယုံကြည်မှုတိဆောက်ရေးစာရာတွေကိုဘယ်လိုပုံစံနဲ့တိဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ခြင်းပါတယ်။ ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ romis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။တော်ရရှင်နေဒီနေ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေတိုင်းအစီအစဉ်မှာဖောင်ဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။ VOE ကနေခြားတော်ရင်းနေညပိုင်းမှာပါတာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတော့ရာသီဥတုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ကောသောခရိုင်တွင်အပူပိုင်းမုံတိုင်းပါဘက်ဝင်ရောက်တိုက်ခတ်နိုင်ခြင်းရှိတဲ့အတွက်မုံတိုင်းအန်ဒီရဲ့သတိပေးချက်ထုတ်ပြန်ထားပါရစေ။မုံတိုင်းဟာအန်ဒီရဲ့မရှိဘူးလို့မဆိုနိုင်ပေမဲ့လည်းအစိုးရိမ်တိတ်မကြီးကြဖို့မိုးလေဝသပညာရှင်ဦးထွန်းလွင်ကပြောပေမဲ့ကိုကိုကျွန်းဘက်ကသင်္ဘောတွေနဲ့အင်းနန်းစင်နဲ့လူတွေတော့သတိထားတဲ့နဲ့ဆိုပြီးတော့ပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော်မမ္မီခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ကောတောင်းဒေတာဟာမုန်တိုင်းဖြတ်သွားမဲ့လမ်းကြောင်းပေါ်မှာရောက်နေတာကြောင့်ပြောင်းလဲလာမဲ့ရာသီဥတုအခြေအနေနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုခုလိုပြောပြသွားပါတယ်
ဒီမုံတိုင်းရဲ့အရှင်ကြောင်းတို့တော့ကျွန်တော်တို့ဒီလေးရက်ကနေပြီးတော့မှ9ရက်နေ့အတွင်းပေါ့နော်ဒီကျွန်တော်တို့အဲဒီနာကြီးရန်ကုန်တိုင်းဒေသကြီးကရင်ပြည်နယ်မုံပြည်နယ်ပေါ့နော်ဒီဒေသတွေမှာတော့နေရာစစ်စစ်ရနေနေရာစစ်စစ်ဟိုးရွာနိုင်တယ်ပြီးတော့မန္တလေးမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးချေရောက်ရိုင်းဒေသကြီးရှမ်းပြည်နယ်ရခိုင်ပြည်နယ်ကယားပြည်နယ်ပေါ့နော်ဒီဒေသတွေမှာတော့နေရာကွက်ကြားနေပြီးနေရာစစ်စစ်ထောင်ဟိုးရွာနိုင်တယ်ပေါ့နော်ဒီမုံတိုင်းရဲ့အရှင်ကြောင်းတို့တော့ကျွန်တော်တို့ဒီမြန်မာကျောင်းမှာမော်ဒယ်မဝေးမွန်တနနိုင်ကျောင်းနဲ့တခြားနိုင်ငံတို့ဝင်နေပြန်မှာတော့ဒီအခါတည်းရမှာတော့ဒီဝတ်သက်နေပြန်ကြပြီးတော့မှ 9G နဲ့တယ်ပေါ့နော်ဒီလို 9G တဲ့ရှိမှာတော့ရေးပြင်းပြင်းနေရတနအယူ3000လောက်မှိုင်မှိုင်40လောက်ကြီးတော့ထိုင်နိုင်တဲ့အနေအထားရှိပါတယ်ဟုတ်ကဲ့
မုံတိုင်းရဲ့အကျိုးဆက်ကြောင့်အေးပေါ်လာနိုင်တယ်လို့လေဒေါက်တာကျော်မိုးဦးကပြောပါတယ်မိုးလေဝတ်ပညာရှင်ဒေါက်တာထွန်းလွင်ကတော့ပါပတ်ပူပိုင်းမုံတိုင်းပေါ်စိုးရိမ်စိတ်မပြင်းထန်ကြဘူးနဲ့အဓိကအနေနဲ့ကန်နီကန်ဝေးပင်လယ်ပြင်မှာအလုလုနေကြသူတွေသတိထားဖို့တိုက်တွန်းပြောဆိုသွားခဲ့ပါတယ
်မုံတိုင်းကတော့မုံတိုင်းဆိုတာတော့ပေါ်တော့မပေါ်တင်ဘူးပေါ့နော်ဒါပေမဲ့စိတ်တော်လည်းအားကောင်းကြီးတော့မဟုတ်ပါဘူးသူကပူပိုင်းမုံတိုင်းအမီတက်မုံတိုင်းတော့ဖြစ်တယ်အမီတက်မုံတိုင်းဆိုတော့တနာရီ50 55မိုင်တော့လိုက်တိုက်ပါဘူး။ဟိုအန်ရင်မရှိဘူးတော့မဟုတ်ဘူးရှိတယ်တော့အထိုက်လေးရောက်ပဲရှိမယ်တိတ်ဆိုးကြီးမဟုတ်ပါဘူး။အဲတခုရှိတာကဒီကောင်ကဒီဘက်ရောက်တော့အနောက်မြောက်ဘက်တက်သွားတော့ကိုကိုကျွန်းဘက်ကတော့သူကရွေးပါဗျ။ရွေးမှဆိုတော့ကျွန်တော်တို့ဒီဘက်ကတင်မောသွားတဲ့လမ်းကြောင်းနဲ့တော့နည်းနည်းပတ်သက်တာပေါ့နော်။အဲတော့တနင်္လာရီကန်ရိုတန်ကန်လွန်ဒေတာသွားတဲ့အဲဒီတင်မောတွေရိုးဒီနန်းစင်းတွေပါရှိတာပေါ့နော်။အဲ့ဒါတွေကတော့သတိထားဖို့လိုတာပေါ့နော်။ဒါလည်း effect ကတော့မိုးရွာမှာဗျ။အဲ့ဒါကတော့ဟိုနည်းနည်းသတိထားဖို့လိုတယ်လေ။ဒီမိုးကအချိန်ကာမမိုးဖြစ်သွားပြီလေ။နောက်ဖြစ်မိုးလည်းဖြစ်သွားမယ်နော်။ဒီမိုးကတော့စပ်ပြူကြီးလုပ်ငန်းလုပ်တဲ့မိုးမကြိုက်တဲ့ဒီနန်းစိုက်တဲ့လူတွေအတွက်တော့နည်းနည်းအန္တရာယ်ရှိတာပေါ့နော်။ဖြစ်ဖြစ်နိုင်တာပေါ့ဟုတ်ပါတယ်။
တောင်တရုတ်ပင်လယ်ပြင်မှာဖြစ်ပေါ်နေတဲ့အပူပိုင်းမုန်တိုင်းပါပတ်ဟာလက်ရှိအချိန်မှာထိုင်းနိုင်ငံနခွန်စီတမာရက်မြို့ရဲ့အရှိတောင်ဘက်295မိုင်ခန့်ကောတောင်မြို့ရဲ့အရှိတောင်ဘက်မိုင်410ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတယ်လို့မိုးစလဌာနကကြာသာပတိနေ့မွန်လွဲပိုင်းမှာထုတ်ပြန်ထားပါတယ်ကောတောင်ခရိုင်အတွင်းပင်လယ်ကျွန်းတွေကိုအပန်းဖြေအလဲပတ်ခီးပို့ဆောင်ပေးနေတဲ့ခီးသွားလုပ်ငန်းတွေအနေနဲ့ဒီရပိုင်းတွင်လုပ်ငန်းတွေရန်နာထားကြဖို့နဲ့ရေလုတ်သားတွေပင်လယ်ပြင်ကိုမထွက်ကြဖို့အတွက်အတိပေးနှိုးဆော်ထားကြပါတယ်။အမည်မဖော်လိုတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပင်လယ်နေရာချထားရေးဝန်ကြီးဌာနကတာဝန်ရှိသူတဦးကတော့မုံတိုင်းအနေနဲ့ပတ်သက်လို့အသိပညာပေးတာတွေလုပ်ထားပြီးဖြစ်လာတဲ့အခါရှောင်ရန်ဆောင်ရန်တွေကိုပြောပြထားသလိုမုံတိုင်းအနေရဲ့အရေးပေါ်ခိုးလုံရနေရာတစ်ခုကိုဗုဒ္ဓလုံကျုံးမှာပြင်ဆင်ထားတယ်လို့ VOA ကိုပြောဆိုထားပါတယ်ရှင်
။ရန်ကုန်မြို့ကနေ VOA သတင်းတောင်မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်သွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဥောင်ခေရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA မြန်မာပိုင်းစီစဉ်2019ခုနှစ်နှုန်းမှာ3ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 19 25နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမကြီးကန္တာဦးအောင်ခင်ရဲ့မြမအရေး30ချက်နဲ့အတူ
ဒီကအရှင်မပြေတာယင်းမရှိဘူးလေယင်းရာဒီမရှိဘူးနော်သူတို့သူများအေငါးပြီးမှနေတာအေငါးတနစ်
ငါးပတ်စဉ်တိုင်းရင်သတင်းတော်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ခုတော့ဒီတဲကမှအရင်ဆုံးကျမကြီးကန္နာကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကန္နာမှာတော့ယောဂဆိုင်ရာလှုပ်ဆောင်စရာအကြောင်းတွေကိုတင်ပြထားပါတယ်ယောဂတွေဖြစ်လာချိန်မှာဆရာဝန်လူနာမိသားစုပတ်ဝန်းကျင်နဲ့လူမှုကွန်ရက်တွေအနေနဲ့ကိုယ်စီလှုပ်ဆောင်တင်တာတွေရှိနေတယ်လို့ကျမကြီးပညာရှင်တွေကထောက်ပြကြပါတယ်။ဒီသက်ဆိုင်သူအားလုံးမှာဘလို့လှုပ်ဆောင်စရာတွေရှိနေပြီးယောဂါကိုရင်ဆိုင်ရတဲ့လူနာတွေအတွက်ဘလို့အကြံပြုသင့်ပါလဲ။ဒီအကြောင်းကိုတော့နှလုံးခွဲစိတ်ထုကုဆရာဝန်ကြီးနဲ့နှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคปมอคดร.กมาวินครับเราတို့ဒီယောဂတွေဖြစ်လာရင်ပေါ့ဆရာเนาะဒီအထွေထွေအားဖြင့်ဘလို့ယောဂပဲဖြစ်ဖြစ်ပေါ့ဒီဆရာဝန်တွေလူနာတွေဘေးပတ်ဝန်းကျင်เนาะနောက်ဒီလူမှုအတိုင်းဝိုင်းအခုဆိုရင်တော့ဒီလူမှုကွန်ရက်တရားပေါ့เนาะဘလို့မျိုးသူကဏ္ဍအလိုက်တာဝန်တွေရှိကြတယ်ဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးมาဖြစ်ပါတယ်ဆရာအဲ့တော့ဆက်စချင်းဆရာရေလူနာမှာယောဂတစ်ခုဖြစ်လာပြီဆိုရင်ဆရာဝန်တွေရဲ့ကဏ္ဍကဘလို့ဖြစ်တယ်လဲဆရာရေ
အရင်ဆုံးရှင်းစွာပြောချင်တာကတော့ယောဂဆိုတာတော့မဖြစ်လို့မဖြစ်ကြညာဘူးမကြားလည်းမကြားခြင်းဘူးဒါပေမဲ့ခန္ဓာကိုယ်ရရှိလာတဲ့အတွက်ကြောင့်ဒီယောဂါဆိုတာမဖြစ်ပဲမနေမဲ့လူဘယ်သူမှမရှိပါဘူး။ဒါတော့ဒီဈာန်ဝိညာဉ်လည်းသူကလက်တရားတွေမဟုတ်ပါဘူး။သူတို့သင်ကြားတက်မြောက်ထားတဲ့ရေဒီသိပ္ပံပညာနဲ့ဒီသတ္တမပညာနဲ့ပေါ့ဗျာ။လူတွေအဲတက်တန်းစီနေနိုင်ရေးနောက်ဆိုယောဂါဖြစ်လာပြီဆိုတော့မှတရက်အသက်ပူရှင်လို့ရှိရင်ကလအသက်ပူရှင်အောင်တစ်နှစ်ပူရှင်အောင်တန်းနိုင်ပြီးဆွဲဆံပေးရတဲ့ကန္နာမှာနေရာလေးဖြစ်ပါရဲ့
ဟုတ်ကဲ့ဆရာကြီးအဲ့တော့လူနာရီဘက်ကရောဘယ်လိုတာဝန်တွေရှိနေလဲ
လူနာရီဘက်ကတော့တာဝန်ရှိတယ်ဆိုတာနဲ့ပေါ့လေယောဂတခုဖြစ်လာရင်ကျွန်တော်ဒါအတွေ့အကြုံပေါ့ဘဝအတွေ့အကြုံနဲ့ပြောရလို့ရှင်တော့လူ၃မျိုး၃စားကျွန်တော်တွေ့တယ်ဒီမျိုးကတော့ပါလဲဆိုယောဂကိုလုံးဝရင်ဆိုင်ရတဲ့သူပေါ့ယောဂအကြောင်းလည်းမကြားခြင်းဘူးယောဂဖြစ်တာကိုလည်းလက်မခံနိုင်ဘူးဘယ်လိုမှဘာမှလည်းမိသားစုကလည်းပြောလို့မရဘူးအဲ့လိုလူမျိုးတွေကျွန်တော်မိကြကနာတွေ့တာပါလေနောက်တစ်မျိုးကတော့ယောဂဖြစ်လာတာကိုလက်ခံနေအဲ့ဒီယောဂါကိုလည်းတတ်သွားတဲ့ဆရာတွေကကုသပေးတာကိုလည်းသူတို့ခံယူမယ်နောက်ပြီးတော့ပြည်ပြည်နဲ့နဲ့လက်ခံတဲ့လူဒါကတော့ပုံမှန်လူတွေပါတချို့ကတော့ဒီအလွန်များမှတတ်သိရှိပါတယ်အင်မတန်မှဆိုးဝါးပြီးတော့အသက်အန္တရာယ်ရှိနေတဲ့ယောဂါကြီးရနေရင်တော့မှအော်တက်ကြည့်ရှိရှိနဲ့ရင်ဆိုင်ပြီးတော့နောက်ဆုံးအချိန်လေးအထိရင်ဆိုင်သွားတဲ့လူတွေကျွန်တော်အများကြီးတွေ့ဘူးပါတယ်အဲ့တော့တာမားပြရတော့ကျွန်တော်တို့ကဒီရင်ဆိုင်ရတဲ့လူတွေကိုရင်ဆိုင်ရဲလာအောင်ပြောဆိုပြီးတော့ဘုဒ္ဓကပြေဖို့ကတော့ဆောင်းနေမှာတာဝန်ရှိတယ်လို့ကျမရဲ့ပညာပေးတဲ့လူတွေမှာလည်းတာဝန်ရှိတယ
်ဟုတ်ကဲ့ဆရာဒီအခုလို့ဒီယောဂါကိုလက်မခံကျင်တဲ့လူနာတွေဘယ်လိုဖြစ်တယ်လဲဥပမာဆက်ဆက်ချင်းမှာတော့တော်တော်များကဒီယောဂါဖြစ်ဖြစ်ချင်းမှာလက်မခံနိုင်တဲ့အပိုင်းအနေတဖြည်းဖြည်းပြောင်းသွားတဲ့အနေအထားမျိုးရောဖြစ်တယ်လားဆရာ
ဒါပေါ့အင်းကမိသားစုတဲ့အများကြီးဒီကိစ္စမှာပေါင်းနေမယ်လေဥပမာဆိုတော့ဗျာဒါကတော့လူနာရဲ့ပတ်ဝန်းကျင်မှာရှိတဲ့လူရဲ့ပတ်ဝန်းမှုတွေလည်းအများကြီးလူတွေလို့ကျွန်တော်မြင်ပါတယ်အဖြောင်းပြပြီးတော့အာအမမောရဲ့နှလုံးယောဂါဖြစ်တဲ့ကုသမယ်ဆိုရင်ဒါပေမဲ့ဒီပိုက်ဒီထိုးရမယ်နှလုံးလေးချဲ့ရမယ်ဆိုတော့တောက်ခံနေလို့ရှိတယ်။အဲလိုမျိုးလူနာကြလို့ရှိရင်က ကျွန်တော်အနေနဲ့ဘယ်လိုဖြစ်ဘယ်လိုကြတာပေါင်းသွားပါလေဒီလူတွေအပြင်လို့ရှိရင်တော့ဒီလိုလုပ်ကြရပြင်တက်တန်းစီနေသွားတယ်ဘာမှမကြောက်ပါနဲ့ဒါဖြင့်တောင်းပြပေးရမယ်ဘာလို့ဒီဘေးပါဝင်ပြန်ဆိုရလဲအများကြီးကြည့်တယ်ဘုဒ္ဓတာပေါ့ဗျာဘုဒ္ဓတာရှိတဲ့လူတွေကနေပြီးတော့ဒီကပြောပြပေးလို့ရှိရင်ဒီကြောက်ရွံ့တဲ့စိတ်တွေဒီနည်းလာပြီးတော့လက်ခံနိုင်တဲ့အဆင့်ကိုရောက်လာလို့ရှိရင်ကျွန်တော်ကုသပေးလို့ရဟုတ်ပါကျွန်တော်တို့စီကံရတော့လူနာလက်မကင်ဘာမှဟိုကျွန်တော်တို့ကလုပ်လို့မရဘူ
းဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာကြီးလူနာတွေကိုဆရာဆက်စပ်နေလက်မခံနိုင်တဲ့အဆင့်ပေါ့နော်ဘယ်လိုမျိုးဆရာအကြံပေးခြင်းလဲ
ယောဂတစ်ခုဖြစ်လာတယ်ယောဂဆိုတာဘယ်သူမှဆောင်လို့မရတဲ့ဟာပါဖြစ်လာပြီးသာမန်တဲ့ပုံမှန်တဲ့မဟုတ်တဲ့အရာတစ်ခုကိုကြုံရိုက်လာပြီးဆိုလို့ရှိရင်ဆရာဝန်တယောက်ကိုကျွန်တော်တိုင်ပင်ရပါမယ်အဲ့ဒီမှာတော့သူလူနာကိုကျွန်တော်တို့ရှင်းပြရမယ်သူကလူနာဒီလက်ခံနိုင်တာအောင်လူနာကိုအလိုလိုက်ပြီးတော့လောကကောင်းသွားပါမယ်ဒီလိုပြောမျိုးတွေလည်းမပြောသင့်ပါဘူးဒေယောဂမျိုးအပြင်ဘယ်လိုရှိရဲအခုခေတ်ကဆိုလို့ကျွန်တော် evidence based medicine ခေါ်တဲ့ဒီခိုင်မာတဲ့အထောက်အထားနဲ့ပဲကျွန်တော်ကပြောကြရမှာဟုတ်လူနာဒီဟာဖြစ်လာမဲ့အောက်ကမ်းကိုကျွန်တော်ကပြောပြရမယ်အာဥဒမှုခံယူလိုက်လို့ရှိရင်၃လောင်းဟိုရေရည်နဲ့မရမျိုးလည်းမဖြစ်ဘူးအချိန်ကြီးကူတာမူလည်းရမယ်တက်တန်းစီလည်းနေနိုင်မယ်နောက်ပြီးတော့ခုနပြောသလိုယောဂကြီးရဲ့မှာကူကယောဂဆိုတာလည်းအတေနဲ့ရှိရယ်စဖြစ်တာသာရှိရယ်ဟိုအစလည်းဆုံးပေါ့အလေလောက်ပါဖြစ်နေတာရှိတယ်ဒါကလေးဟိုလမ်းဆုံးနေရတာရှိတယ်အဲ့တော့လမ်းဆုံးနေအချိန်ကြီးကမှကူတာမယ်ဆိုလို့ရှင်တော့အောင်မြင်မှုပြန်နေပါဦးဒါကြောင့်မို့လို့ဟိုအချိန်ကြီးနဲ့ကူတာနိုင်အောင်ဆိုပြီးတော့ဟိုတကူဖြစ်လာရင်ရင်းမဆိုင်ရဲတဲ့နေသားမှာမနေဘဲနဲ့ကျွန်တော်မိသားစုနဲ့တော့ကောင်းကောင်းနဲ့မိတ်ဆွေနဲ့တော့ကောင်းတိုင်ပင်ပြီးတော့ပြုသမှုကိုအကောင်းဆုံးခံယူတာအကောင်းဆုံးပဲလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ထပ်ရောဆရာကြီးဒီလူနာတွေဘက်ကနေပြီးတော့တတိပြုသနာရှိသေးလား
ဟိုခက်ကလည်းအရန်တိုးတက်လာတော့အခုကမှဆိုရင် Facebook တွေပါလေပေါ့လေလူမှုကွန်ရက် Internet တွေလည်းအများကြီးရှိတယ်စေဂျာနယ်တွေဆိုတာလည်းအများကြီးရှိတယ်ဒီအရင်ကတနည်းအားဖြင့်ကောင်းတာတွေလည်းအများကြီးရှိပါတယ်လူနာတွေကိုယ်ဝီဘူးတာရပြီးတော့အချိန်ကြီးကုသမှုခံယူနိုင်အောင်လည်းတောက်ကူအများကြီးပြုပါတယ်။ဒါမဲ့အချိန်ထဲမှာပဲမကောင်းတဲ့မကကြည့်ရလို့ရှင်လူနာတွေကိုသင်းကြီးတို့တွေနဲ့ဘာမှအထောက်အထားတွေမှမရှိဘဲနဲ့ယောဂပြောက်တယ်ဆိုတာမျိုးကြီးရှိတယ်လို့တချို့ကြတော့လည်းအထူးသဖြင့်အနောက်နိုင်ငံတွေမှာပေါ့ဗျာဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံမှာလည်းဒီဟာလည်းကူးဆက်ပါတယ်။အာဆရာဝန်တယောက်နဲ့မတွေ့ခင်ဒီအင်တာနက်ကိုကြည့်မယ်ကြည့်ပြီးတဲ့အခါမှာယောဂါကိုလေ့လာမယ်လေ့လာပြီးတော့ကျောင်းနဲ့ဆင်းမိမယ်။ဒါခိုင်းရောက်တဲ့ကောင်းတဲ့အားလို့လည်းကျွန်တော်တို့ပြောလို့ရတယ်။အဲလူနာကိုနိုင်ကွာဒီယောဂါကျောင်းတခါတည်းအန်ကြတော့လူနာဘက်ကလည်းလွန်ကဲသွားတာရှိတယ်။သူဖတ်ရှုလေ့လာထားတာကိုအခြေခံပြီးတော့မှားရတာဆွေးနွေးနေတာဒီလည်းကျွန်တော်မကြင်နာတွေ့တယ်။ဆိုတဲ့အတွက်ကြောင့်ဒါနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကတော့နှစ်ပေါင်းများစွာပေါ့ဗျာကျောင်းဝင်ဆိုကိုနှစ်နှစ်ပြင်တဲ့ဒီကမှာဟိုဘွယ်လိုနေ training နေနဲ့အများကြီးနှစ်ပေါင်းများစွာမှရရှိလာတဲ့အတွေ့အကြုံကို internet လေးခဏတစ်ခါဖတ်လိုက်တာနဲ့တော့ဘယ်လိုမှသွားပြီးသွားမှုလို့မရဘူးအဲ့တော့ကိုပို့ပြီးဆွေးနွေးနေအောင် internet တို့ကိုရက်တို့ပုံမှန်ရှိတာတွေကိုဖတ်တာကောင်းပြီမယ်လေနောက်ဆုံးကြလို့ရှိရင်တော့အတွေ့အကြုံကြီးရဲ့ဘာလဲတိုင်းညာကျွန်းကျင်တဲ့လူရဲ့အဲဆုံးဖြတ်တာကိုတော့ကျွန်တော်တို့လေးလေးသာသာနောက်တော့မယ်လို့ပြောပြပါဘ
ူး။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုမင်းစီစဉ်တင်ဆက်တဲ့ပတ်စဉ်ချမ်းမာဤကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်တော်မှာဖြစ်ပါတယ်။ဒီမတိုင်ခင်တော့အရင်ဆုံးဦးအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရန်ကုန်မြို့တော်ကိုချဲ့ထွင်ဖို့ရည်ရွယ်တဲ့ဂျပန်နဲ့တရုတ်ရေးဆွဲတဲ့စီမံကိန်းတွေရှိပေမဲ့အခုချိန်ထိတော့ဒီဇိုင်းပုံစံအဆင့်ပဲရှိပါသေးတယ်။ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
။လူကြီးတိုးပွားလာတဲ့အတွက်ရန်ကုန်မြို့ကိုတိုးချဲ့ဖို့စိတ်ကူးလာတာကြာပါပြီ။ဒါပေမဲ့ပုံစံရေးဆွဲတဲ့အဆင့်ကမတက်နိုင်သေးပါဘူး။သမရဦးသိန်းစိန်လက်ထက်2012မှာမြို့တိုးချက်မဲ့မဟာရမုံစီမံကိန်းကို JICA ဂျပန်အေဂျင်စီနဲ့ရန်ကုန်တိုင်းအစိုးရတို့ပူးပေါင်းရေးဆွဲပါတယ်။မြို့လယ်မှာဇုံတတ်မှတ်ပြီးရန်ကုန်အရှေ့မြောက်ဒေသဖြစ်တဲ့ဒဂုံစိတ်ကန်းတောင်ဒဂုံအရှေ့ဒဂုံမြောက်ဒဂုံနဲ့လဲကူးမြို့နယ်အထိမဟာရန်ကုန်နယ်နိမိတ်ကိုတိုးချက်ဖို့ရည်ရွယ်ပါတယ်။အ NLD ဆိုရတက်လာတဲ့အခါ2016မှာရန်ကုန်မြို့တည်စီမံကိန်းကိုဂျပန်ကပြန်လည်ရေးဆွဲပြီးတင်ပြထားပါလေဂျပန်စီမံကိန်းအပြင်2014မှာရန်ကုန်အနောက်ဘက်ပန်းလိုင်မြင့်နဲ့တွန်တေးတူးမြောင်းကြားလိုင်မြင့်နဲ့လိုင်သာယာတွန်တေးကားလမ်းကြားကမြေဧက3000မှာမြို့တည်တည်ဆောက်မဲ့စီမံကိန်းပေါ်ထွက်လာပါတယ်ဒါပေမဲ့ဒီစီမံကိန်းကိုမြမစည်ရနာမြို့တည်ကုမ္ပဏီကိုလက်သိပ်ထိုးပေးတဲ့အတွက်စူးစူးညံ့ညံ့ဖြစ်သွားပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေနဲ့နှိစက်သူတွေအကြံဖန်လုပ်ပြီးအမျက်ထုတ်ဖို့ကြံစည်တဲ့စီမံကိန်းအဖြစ်လူသိများပါတယ်။ဦးမြင့်စွေရာသူတက်တန်းကုန်ကနီး2015ဇွန်လမှာရန်ကုန်အနောက်တောင်ပိုင်းမြို့တစ်စီမံကိန်းအဖြစ်ပြန်လည်ပေါ်ထွက်လာပါတယ
်။ NLD အစိုးရတက်လာတော့ဒီနေရာမှာပဲမြို့တစ်တည်ဆောက်ဖို့ရန်ကုန်မြို့တစ်ဖွံ့ဖြိုးရေးကုမ္ပဏီကိုဒေါ်လာ9တန်းခွဲနဲ့တည်ထောင်ကြောင်းလွန်ခဲ့တဲ့မတ်လကကြေညာပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရကရာဂိုင်းနှုံးပြေပိုင်တဲ့ကုမ္ပဏီပါပဲ။ဒါပေမဲ့ကုမ္ပဏီဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်ဟာရိုးမဦးပိုင်လုပ်ငန်းတွေကိုပိုင်ဆိုင်သူ Search Bank ကိုဦးသိမ်းဝင်ဖြစ်ပါတယ်။မြို့သစ်ပုံစံကို AECOM Singapore ကုမ္ပဏီကရေးဆွဲပြီး CCCC ကို China Communication Construction Company တရုတ်ကုမ္ပဏီကအခြေခံအဆောက်အအုံစီမံကိန်းပထမအဆင့်ကိုအကောင့်ထည့်ဖို့မယ်လို့ဆိုပါတယ်။ဒေါ်လာတန်း 1,500 ကျော်ကုန်ကြမယ်လို့ခန့်မှန်းပါတယ်။မြို့သစ်ပုံစံနဲ့ပတ်သက်ပြီးမြန်မာနိုင်ငံပြည်သူ့ကအသင်းအင်ဂျင်နီယာကောင်စီပြည်သူ့ကကောင်စီစတာတွေနဲ့တိုင်ပင်တယ်လို့ဆိုပါတယ
်။ရန်ကုန်မြို့အနောက်ဘက်ကားဟာမြေနိမ့်ပိုင်းဖြစ်တဲ့အတွက်ဒီနေရာမှာမြို့သစ်တည်ဆောက်ဖို့မတင့်တော်ဘူးလို့စစ်အစိုးရလက်ထက်ကယူဆခဲ့ပါတယ်။မြို့သစ်အနီးကလိုင်းသားရဟာပင်လယ်ရေပြင်နဲ့ပေ30ပုံမြင့်ပြီးမဲ့မြို့သစ်နေရာကတော့ဆယ်ဘေးလောက်သာမြင့်ပြီးအမြင့်ဆုံးနေရာဟာ15ဘေးလောက်သာရှိတယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်။မြင်းနိုင်ပိုင်းမှာမျိုးတစ်တိဆောက်မယ်ဆိုရင်ရေရှာမဲ့အလားအလာကိုထည့်တွက်ဖို့2016အာရှဖွံ့ဖြိုးရေးပန်းအစည်းအဝေးခန်းစာမှာလည်းတတိပေးထားပါတယ်။နာဂစ်ရေဘေးဒုက္ခတွေကလို့မုန်တိုင်းခံလို့ရေကြီးတဲ့အခါမှာမြင်းနိုင်ဒေသဟာအန္တရာယ်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ရေကြီးမှုအန္တရာယ်အကဲဖြတ်ခြင်းနဲ့လမ်းဆက်ပွဲမှုဆိုင်ရာကနဦးအစီရင်ခံစာကိုအောက်တိုဘာလကရေးစားပြည်စည်းကြောင်းသိရပါတယ်
။ရန်ကုန်တိုင်းဒေသကြီးအစိုးရကတော့ရန်ကုန်မြစ်အနောက်ဘက်မှာရန်ကုန်မြို့သစ်ကိုတည်ဆောက်ဖို့တန်ဓေဌာန်ချထားပုံရပါတယ်။စီမံကိန်းမှုပေါင်းသဘောတူညီချက်တရုတ်ကုမ္ပဏီနဲ့လက်မှတ်ထိုးပြီးဖြစ်လို့စီမံကိန်းပုံစံတင်ပြဖို့သာကြံတော်ကြောင်းသိရပါတယ်။ရန်ကုန်တိုင်းအစိုးရကမြေဆိုင်ပြီးတရုတ်ကုမ္ပဏီကအရင်းနှီးဆိုင်မှာဖြစ်ပါတယ်။အရင်ဒီစုစုပေါင်းရဲ့ဆယ်ရာခိုင်နှုံးတန်ဖိုးရှိတဲ့မြေကိုမြန်မာဘက်ကစိုက်တာမို့ကြံအရင်ဒီ90ရာခိုင်နှုံးကိုတရုတ်ဘက်ကစိုက်လိမ့်မယ်လို့ဦးသိန်းဝေကရှင်းပြကြောင်းဇွန်လ25ရက်ထုတ်အီယာဝတီသတင်းမှာဖော်ပြပါတယ်။နောက်တော့အရင်ဒီ25ရာခိုင်နှုံးရန်ကုန်တိုင်းအစိုးရပိုင်ဆိုင်ပြီးတရုတ်ကုမ္ပဏီက95ရာခိုင်နှုံးပိုင်ဆိုင်တဲ့အခြေအနေကိုရောက်သွားမယ်လို့ဦးသိန်းဝေကပြောဆိုကြောင်းသိရပါတယ်။
ရန်ကုန်မြို့တည်စီမံကိန်းတွေဟာရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေလက်တွဲဆောင်ရွက်တဲ့စီးပွားရေးလုပ်ငန်းတွေဖြစ်တာမို့အခက်တိလိုက်စားမှုတွေများပြားနိုင်ပါတယ်။ဒါကြောင့်သိတာမြင်တာမှုနဲ့တာဝန်ယူမှုကိုစောင့်ကြည့်ဖို့တတိပေးကြပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကခွင့်ပြုခဲ့တဲ့လေကူးမြို့နယ်ကကြက်တန်း 96,000 တန်း Eco Green City စီမံကိန်းကိုလည်းအသေးစိတ်စောင့်ကြည့်သင့်ပါတယ်။ဆောက်လုပ်ရေးဝန်ကြီးဌာနနဲ့ Alliance Star Company တို့အကျိုးတူစီးပွားလုပ်တဲ့လုပ်ငန်းဖြစ်လို့ရှင်းလင်းတင်ပြဖို့ပသိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ခင်စန်းလိုင်ကလွန်ခဲ့တဲ့နိုဝင်ဘာလကလွှတ်တော်မှာမေးခွန်းထုတ်ခဲ့ပါတယ်။တရုတ်အစိုးရရဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးနဲ့ပြုပြင်ပြောင်းလဲရေးကော်မရှင်ဒူဥက္ကဋ္ဌခေါင်းဆောင်တဲ့တရုတ်ကိုယ်စားလှယ်အဖွဲ့နိုဝင်ဘာလနှောင်းပိုင်းကမြန်မာပြည်လာလေတုန်းကဒေါ်အောင်ဆန်းစုကြည်ဗန္ဒာရေးဝန်ကြီးဦးစိုးဝင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်တို့ကိုတွေ့ဆုံပါတယ်။နောက်ပြည်သက်ဆိုင်ရာဝန်ထမ်းတွေနဲ့ရန်ကုန်မြို့တည်စီမံကိန်းအကြောင်းဆွေးနွေးတယ်လို့နိုဝင်ဘာ25ရက်နေ့ထုတ်တရုတ်အစိုးရရှင်းဟွာသတင်းမှာဖော်ပြပါတယ်။ဒါကိုကြည့်ရင်ရန်ကုန်မြို့တည်စီမံကိန်းအကောင့်တွေဖော်ရမှာတရုတ်အစိုးရဓာတ်ရိုက်ပါဝင်နေတာသိတာထင်ရှားပါတယ်ခင်ဗျာ။
မြန်မာရေ30ချက်အစီအစဉ်ကိုဥအောင်ခင်နဲ့အတူကုညာဝဲအောင်ကတင်ဆက်ပေးသွားတာဖြစ်ပါတယ်။အခုတခါတော့နေသက်ဒေသတိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်တိုင်းရင်းသတင်းတော့တွေက တင်ပြပေးထားတာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြို့နယ်တချို့မှာမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့တိုက်ပွဲကြောင့်ဆစ်ရှောင်ဒုက္ခသည်600နီးပါးထပ်မံတိုးပွားလာခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာ RCSS နဲ့ TNLA တက်တို့ကြားတိုက်ပွဲကြောင့်ဒေသခံ400ကျော်နေရက်ကနေတိမ်းရှောင်နေကြရတယ်ဆိုတာနဲ့တရုတ်မြန်မာနယ်စပ်မုံကိုဒေသအတွင်းစစ်ဘေးရှောင်ရွာသားတွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်ပုံနာကျွန်းနယ်ဘူးဒီတော်မြို့နယ်တွေမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲကြောင့်အခွင့်ရပိုင်းအတွင်နောက်ထပ်ဆစ်ရှောင်ဒုက္ခသည်600နီးပါးထပ်မံရောက်ရှိလာခဲ့ပါတယ်။အဲ့ဒီဒုက္ခသည်တွေဟာဒီဇင်ဘာလနောက်ဆုံးပတ်ကအသစ်ရောက်ရှိလာတာဖြစ်ပြီးသူတို့တွေဟာတလူချောင်း၊ငစရိုင်းကိုင်း၊မင်းချောင်းခုတ်၊အဝပြန်နဲ့ပညာဝကြီးရွာတွေကရွာသားတွေဖြစ်ကြတယ်လို့ဒီဇင်ဘာလကုန်မှာဒုက္ခသည်စခန်းကိုဆန်နဲ့ငွေသွားရအကူအညီပေးခဲ့သူတဦးကပြောပါတယ်အခုရောက်ရှိလာတဲ့ဒုက္ခသည်တွေကိုကြောက်တော်မြို့နယ်ကဝါတောင်ပုံနာကျွတ်မြို့နယ်ကမျက်လဲရွာနဲ့ဘူးဒီတော်မြို့နယ်ကဆိုင်းတင်စည်းအနီးတွေမှာရာရင်နေရာချထားပေးရတယ်လို့သိရပါတယ်ရခိုင်ပြည်နယ်ကမြို့နယ်တချို့တွေမှာလွန်ခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကစပြီးရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အတွက်အခုအခါစစ်ဘေးဒုက္ခသည်2000ကျော်ရှိနေပြီလို့သိရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူရူမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသခံ400ကျော်နေရာကနေထွက်ပြေးသိမ်းရှောင်နေရသလိုတိုက်ပွဲတွင်ပိတ်မိနေတဲ့ဒေသခံတွေလည်းရှိနေပါတယ်။ဒီဇင်ဘာလ31ရက်နေ့ကနေ2019နှစ်တစ်ခုနှစ်အထိတောင်ပိုင်းရှမ်းပြည်သားပြည်နယ်တမ်းပလောင်တပ်တို့ကြားနမ်ဘူရူမြို့နယ်မန်ဆောင်ဦးစုမန်ဆိုင်ရွာနဲ့တမိုင်ကွာလောက်မှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အနီးတစ်ဝိုက်ကနန်းငူနန်းဟန်နောင်အော်ရွာကရွာသား400ကျော်ဟာမန်ဆန်ဘုန်းကြီးကျောင်းမှာစစ်ပေးခိုလုံနေကြရပါတယ်။တိုက်ပွဲတွင်နားချမ်းရွာတဲ့ကိုလည်းလက်နက်ကြီးကြီးစံသလုံးကျခဲ့ပေမဲ့လည်းလူသူသိခတ်တန်ရာရရှိမှုတော့မရှိခဲ့ပါဘူး
ကရင်ပြည်နယ်မြဝတီမြို့နယ်အတွင်းကရင်နယ်ချားဆောင်တပ် BGF လုံခြုံရေးယူထားတဲ့ဝင်းတစ်ခုအတွင်းပစ်ခတ်မှုဖြစ်ပွားခဲ့လို့ BGF တပ်ဖွဲ့ဝင်4ဦးသေဆုံးပြီးအရက်သား2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဇန်နဝါရီလ9ရက်နေ့မှာမြဝတီမြို့နယ်သင်ကန်းညီနောင်ရွာတစ်ကြီးရွာကိုတုံညာတက်တပ်ဝင်းအတွင်း BGF နယ်ချားဆောင်တပ်သား2ဦးကနေပစ်ခတ်ခဲ့လို့တတုံညာနှစ်တက်ရင်ကတက်ကြတူအပါဝင်တတားလေးဦးတည်ဆုံးသွားပြီးအရတားတူထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ပြစ်ခတ်သွားသူနဲ့ချဆောင်တတ်တားကိုတော့အသေးဖမ်းဆီးရမိခဲ့တယ်လို့ BGF တာဝန်ရှိသူတူကပြောပါတယ်
။မွန်ပြည်သက်ပါတီဥဆောင်မှုအောက်မှာရှိတဲ့မွန်မျိုးရာလူမျိုးရေးတပ်မတော် MNLA သတ်မှုစည်းဝေးကို2018ဒီဇင်ဘာလကမွန်ပြည်သက်ပါတီဘူဟာနာချုပ်မှာကျင်းပခဲ့ပါတယ်။၃ရက်ကြာကျင်းပပြီးစီးခဲ့တဲ့အဆိုပါစည်းဝေးမှာ2018တနှစ်သာကာလအတွင်းမုံမျိုးရလွတ်မြောက်ရေးတပ်မတော်တပ်ပိုင်းဆိုင်ရာလှုပ်ရှားမှုတွေကိုပြန်လည်သုံးသပ်ခြင်းနဲ့ရှေ့လွတ်ငန်းစဉ်တွေဆွေးနွေးဆုံးဖြတ်ချက်တွေချမှတ်ခဲ့တယ်လို့အစည်းအဝေးသက်ရောက်သူသတ်မှုသူကဆိုပါတယ်အထူးသဖြင့်တနိုင်ငံလုံးပြည်ကတိုက်ခိုက်မှုရပ်ဆိုင်ရေးသဘောတူစာချုပ် NCA ကိုမုံမျိုးရပါတီကလက်မှတ်ရေးသွားပြီးပေမဲ့တိုင်းဒေသကြီးနဲ့ပြည်နယ်စပ်ပြည်ကတိုက်ခိုက်မှုရပ်ဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GNCF တွေမှာမုံမျိုးရပါတီမပါဝင်နိုင်သေးတဲ့ဖြစ်စဉ်နဲ့တမရောကနေဝင်ရောက်နေရယူထားတဲ့မွန်တက်တီဂိတ်အေရီယာတွေကိုပြန်မပေးအပ်တဲ့ဖြစ်စဉ်တွေကိုသုံးသပ်ဆွေးနွေးခဲ့တယ်လို့အဲ့ဒီတမှုကပြောပါတယ်။တမရောကကွေရူးစည်းချုပ်ရုံးကနေစစ်တမ်းကြီး၅ခုမှာစစ်စင်ရေးနယ်မြေလိုက်စစ်ရေးလှုပ်ရှားမှုအလုံးရပ်ဆိုင်ပေးတဲ့ထုတ်ပြန်ချက်ဟာအပြုတ်တော်ဆောင်တဲ့တိုးတက်မှုအဖြစ်ရှုမြင်တယ်လို့နေရာနဲ့အခြေခံကတ္တကိုဗက်ဖြတ်ပေးနိုင်ရင်ငင်းချမ်းရေးရှိန်ပုံမှုမြင့်မားလာမယ်လို့တမှုစည်းဝေးကနေသုံးသပ်ထားပါတယ်။
ပညာရုံးကြီးဌာနအစစ်မြင့်ပညာဦးစီးဌာနမှလက်ထောက်ကတိကရာထူးတိုးမြင့်ခန့်ထားနိုင်ရင်းနဲ့ပတ်သက်ပြီးဇန်နဝါရီလ6ရက်နေ့မှာရေးပြေဆိုင်မပွဲကျင်းပဖို့ထုတ်ပြန်ချက်ထုတ်ပြီးမှကရင်နှစ်တစ်ကိုနဲ့တိုက်ဆိုင်နေတဲ့အတွက်ဇန်နဝါရီလ9ရက်နေ့မှာပြန်လည်ပြောင်းရွှေ့လိုက်ကြောင်းပညာရုံးကြီးဌာနအစစ်မြင့်ပညာဦးစီးဌာနက တရားဝင်ပြန်လည်ထုတ်ပြန်ထားပါတယ်နိုင်ငံတော်အတိမတ်ပြုရုံးပေးရဖြစ်တဲ့ကရင်နှစ်သက်9နှစ်မှာလက်ထောက်ကတိကအဆင့်ရေးပြေဆိုင်မပွဲကျင်းပဖို့စီစဉ်တာဟာကရင်လူမျိုးတွေအတွက်မေခွန်းထုတ်စရာတွေဖြစ်တယ်လို့ကရင်ပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်စောရှားဖောက်ဝါကပြောပါတယ်ကရင်မျိုးသားနှစ်သက်9နှစ်ကိုနိုင်ငံတော်အတိမတ်ပြုဖို့1938ခုနှစ်မှာကရင်အမျိုးသားလွတ်တော်အမတ်တွေကလွတ်တော်တို့တင်တွင်းပြီးပြတော်လဆန်းတရနေ့မှာကရင်နှစ်တကူးနေ့ဖြစ်တယ်လို့တနိုင်ငံလုံးရုံးပေးရအဖြစ်လဲအစိုးရကသတ်မှတ်ထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတရုတ်မြန်မာနယ်စပ်မွန်ဂိုဒေသအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တာနည်းနည်းရှိပြီဖြစ်ပေမဲ့ဒေသအတွင်းလုံခြုံမှုမရှိလို့စစ်ပေးဆောင်ရွာသားတွေနေရရင်းကိုမပြတ်နိုင်ရသေးသလိုလောက်ကန်စားတောက်ရဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်အမီရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကနေတင်ဆက်ထားပါတယ
်မြမသမတော်နဲ့မြောက်ပိုင်းမဟာမိတ်တို့စိုက်ပွဲဖြစ်ပွားခဲ့တဲ့မွန်ဂိုဒေသဟာနှစ်နှစ်ကျော်ကြာခဲ့ပြီမဲ့လို့လက်ရှိမွန်ဂိုမြို့ပေါ်စစ်ဆောင်လာတဲ့လူတွေဟာစားတောက်နေတိုင်းရင်းမှာအခက်တွေ့နေတယ်လို့မန်ကန်ကြေးရွာကဥပရဏန်ကဆိုပါတယ်
ဒီကအရှင်မပြေတာရင်မရှိဘူးလေရင်ရာဒီမရှိဘူးနော်သူတို့သူများအင်းငါးပြီးမှနေတာအင်းငါးတနစ်ငါးရင်ဘလောက်ပေးရ1000ပေးလား2000ကျော်ပေးလားရင်ငါးတာဒီလည်းအရှင်မပြေဖြစ်နေတာနေစားနေနေပဲတွားရှာရရင်လေအဲ့ဒါအင်းငါးခါဒီပါဒီပြန်လာပေးလိုက်စွန်းတော့နည်းအရှင်မပြေဖြစ်သွားတာသူကအများကြီးတောင်ပေါ်မှာမနေရစွန်းတော့ကျွေးနွားကြီးလည်းမရှိတော့ဘူးလေနော်မွေးမြူရဲ့ပါတီကနင်းနေနောက်ကျသွားတာပေါ့
မွန်ဂိုဒေတာတွင်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းလူကန်စားတော့ရေးပုံမှုခက်ခဲလာနေတယ်လို့ဒေတာခန့်သူဖြစ်တဲ့ဦးချန်းချင်းလင်ကအခုလိုပြောပါတယ
်တပ်ဘက်မှဖြစ်ခင်ကလူတိုင်းပေါ့ဒီပြည်သူလူထုတွေတော့အင်တိုင်းတွေစားဝတ်နေရဲဆိုတာတည်ပြီးတော့ဆင်းရဲတာတည်းမရှိဘူးခက်ခဲရှိတည်းမရှိဘူးအပြင်မှာထွက်ပြီးအလုပ်လုပ်ကြတာလေလူငယ်ပိုင်းတော့ပဲတော်ကြတာလေတော့တည်ပြီးတော့ပါတော့ကိုအင်တောင်တည်းတောင်သွားကြပေါ့လားခလေးတွေပြစ်ထားပြီးမှသွားတာလည်းရှိတယ်
26ခုနှစ်အတွင်းမွန်ဂိုဘက်မှာအစိုးရတပ်မတော်နဲ့မြောက်ပိုင်းစစ်ရေးမဟာမိတ်ဖွဲ့တွေဖြစ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တန်မြူရာလူမျိုးရေးတပ်မတော် TNLA ရခိုင်တပ်မတော် AA နဲ့မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကတပ်ဖွဲ့တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲကာလတွင်ထောင်နဲ့ချီတဲ့ဒေသခံတွေနေရာကနေစွန့်ခွာထွက်ပြေးရပြီးတချို့ကြတော့တရုတ်နိုင်ငံဘက်မှခိုလုံနေကြရသလိုတောင်ပေါ်ဒေသကပြည်သူတွေကတော့မွန်ဂိုမျိုးသွင်းကိုပြောင်းရွှေ့ခဲ့ကြတာဖြစ်ပါတယ်မွန်ဂိုရောက်ဆစ်ဆောင်တွေကတော့တရုတ်နိုင်ငံဘက်ကဆောက်လုပ်ရေးလုပ်ငန်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလှုပ်ကန်နေကြရတယ်လို့ဥပရဏန်ကဆက်ပြောပါတယ
်တချို့လူကဓမင်းကျွေးရင်က60ပေးတာလည်းရှိ50ပေးတာလည်းရှိမကျွေးတာလည်းရှိကိုယ့်အကိုဓမင်းထုတ်ပြီးမှတွားတယ်လို့ပေါ့ဟိုတရုတ်ပြည်ဘက်ဆိုနည်းနည်းအကြာကြီးတစ်လနှစ်လအဲလိုတွားပြည့်လူစင်တော့အဲတခါတလေဆိုငွေလည်းမပါလာကြဘူးမတ်ဘုံတင်ပါဒီပါစပုတ်မပါဘူးစင်တော့သူကထွေပြေးလာတာလည်းရှိအမျိုးမျိုးဖြစ်တာပေါ့နော်
တိုက်ပွဲဖြစ်ပွားကြတာနှစ်နှစ်ကြာခဲ့ပြီဖြစ်ပေမဲ့လည်းမွန်ဂိုမြို့မှာပြန်လည်သုံးရေးလုပ်ငန်းတွေမလုပ်ဆောင်နိုင်သေးသလိုလုံခြုံရေးအတွက်တစုံတရာအာမခံချက်မရှိသေးတဲ့အတွက်အခုချိန်ထိနေရာရေးမပြောင်းရဲလိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ခုနှစ်ကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားကိုကရင်ပြည်နယ်ဖအံမြို့နယ်တန်လဲကျေးရွာမှာပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကကျင်းပခဲ့သလိုထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းကျင်းပခဲ့ပါတယ်ထိုင်းနိုင်ငံအတွင်းမှာကျင်းပခဲ့တဲ့မွန်လူငယ်နေ့အခမ်းအနားကိုမွန်နိုင်ငံရေးပါတီမွန်ပြည်သက်ပါတီကခေါင်းဆောင်တွေနဲ့တက်ရောက်ခဲ့ပါတယ်မိကလျာမွန်ကလည်းစူးစီးတင်ဆက်ထားပါတယ
်တတမအကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားကိုထိုင်းနိုင်ငံဘန်ကောက်မြို့သုတမဝတီမွန်ဖုံကြီးကျောင်းမှာဒီဇင်ဘာလ30ရက်နေ့ကကျင်းပခဲ့တဲ့နေရာမှာမွန်လူငယ်တွေအသားပေးဟောပြောခဲ့တယ်လို့လည်းမွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကခုလိုပဲပြောသွားပါတယ
်ဒီကနေ့လူငယ်ဟာဒီနေ့ကောင်းဆောင်ပါပဲဆိုတဲ့မက်ဆေ့ချ်နဲ့ပေးရတယ်။လူငယ်ဟာအနာဂတ်အတွက်ကောင်းဆောင်လို့တချို့ကြတော့အဲ့လိုမျိုးအငင်းလားဟိုရေပြာဆန်းဆန်းထွက်တာလားအမှားတော့အဲ့လိုမျိုးလူငယ်ဟာသူ့ရဲ့ခံကဏ္ဍမှာသူကကောင်းဆောင်ပဲ။လူငယ်သူ့ရဲ့ဆောင်ရွက်တဲ့အပိုင်းနဲ့မှာသူတို့ကကောင်းဆောင်ပဲ။အဲ့တနည်းအားဖြင့်ပြောချင်တာသူတို့ကောင်းဆောင်လို့ရတဲ့အပိုင်းနဲ့အများကြီးရှိတယ်
။နိုင်ငံရေးဖြစ်စီမျိုးသားရေးဖြစ်စီအရင်ကလူကြီးပိုင်းတို့ဥဆောင်မှုအောက်မှာလူငယ်တွေနောက်လိုက်နေနဲ့ပါဝင်ဆောင်ရွက်ခဲ့ကြပေမဲ့ဒီနေ့အနေထားမှာဆိုလို့ရှိရင်မွန်လူငယ်တွေဟာခေါင်းဆောင်ကောင်းတွေဝေးထုတ်နိုင်ဖို့ကြိုးစားနေတယ်လို့လည်းမွန်လူငယ်များဆောင်ရ MYF တွင်ရင်မှုမင်းစာနေဦးကတတမအကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားကျင်းပရတဲ့ရည်ရွယ်ချက်ကိုအခုလိုပဲပြောသွားပါတယ
်မွန်လူငယ်တွေမှာစီလုံးညီညွတ်မှုတည်ဆောက်သွားနိုင်ဖို့ခေါင်းဆောင်ကောင်းတွေဝေးထုတ်နိုင်ဖို့ အနာဂတ်နိုင်ငံတော်တည်ဆောက်ဖို့အတွက်လူငယ်တွေရဲ့အခန့်ကဏ္ဍတွေကိုရည်ရွယ်ပြီးတော့ကျွန်တော်တို့ကျင်းပရခြင်းဖြစ်ပါတယ်
ထို့အတူဘန်ကောက်မြို့ကမွန်လူငယ်နေ့အခမ်းအနားမှာမိကုံပြောကြားခဲ့တဲ့မွန်ပြည်သစ်ပါတီတို့ဥက္ကဋ္ဌနိုင်ဟန်တာကလူငယ်တွေရဲ့စိတ်ဓာတ်နဲ့အမြင်တွေကိုမြှင့်တင်ပြီးတော့မျိုးသားရေးတာဝန်ကိုပါဝင်ထမ်းဆောင်ရမယ်လို့လည်းမွန်ပါတာနဲ့အခုလိုပဲပြောသွားပါတယ်
။ငိုစမုတ်မွန်ဟမ်ကောဟိုတဲ့ဟလုံးချသစမုတ်မွန်ကောမွန်နုတ်မနုမူဟာရာအနေကောထတဲ့အနောကောစမုတ်တနု
လူငယ်တွေရဲ့စိတ်ဓာတ်မြှင့်တင်ရေးကအရေးကြီးပါတယ်။အနာဂတ်ကိုလူငယ်တွေကပဲပိုင်ဆိုင်ရမှာဖြစ်ပါတယ်ကျွန်တော်တို့မွန်မာအမျိုးသားရေးလှုပ်ရှားခဲ့တဲ့သူတွေဆိုရင်အသက်အရွယ်ကြီးကြီးကုန်ကြပြီတချို့ဆိုရင်တမလုံကိုကူးလွှားကြပါပြီဒီတော့အမျိုးသားရေးရပိုင်ခွင့်တွေမရမချင်းရှေ့မှာတာဝန်ယူလှုပ်ကန်ဆောင်ရွက်သွားဖို့အတွက်လူငယ်တွေကိုပဲအားကိုးရမှာဖြစ်ပါတယ
်မြန်မာနိုင်ငံလွတ်လပ်ရေးမရခင်1946ခုနှစ်ဒီဇင်ဘာလ28ရက်နေ့ကမော်လမြိုင်မြို့စိုက်တုပ်ဖရားရင်ပြင်းတော်မှာပထမအကြိမ်မွန်လူငယ်ညီလာခံကျင်းပခဲ့တာကိုရည်စူးပြီးတော့မွန်လူငယ်နေ့ကိုသတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ကြောက်တော်ပုံနာကျွန်းနယ်ဘူးဒီတောင်မြို့နယ်တွင်မှမြမတပ်မတော်နှင့်ရခိုင်တပ်မတော် AA တို့တိုက်ပွဲကြောင့်စစ်ရှောင်ဒုက္ခတဲ့600နီးပါးထပ်မံတိုးပွားလာခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ့်တူမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော်နှင့်တအန်းပလောင်တပ်တို့အကြားတိုက်ပွဲတွေဖြစ်ပွားမှုကြောင့်ဒေသခံ400ကျော်နေရခန့်နေထွက်ပြေးတိမ်းရှောင်နေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အပတ်စဉ်တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုတလွှာကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့လှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြက္ခဒိန်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြေတားလက်ဆောင်ပြက္ခဒိန်လိုချင်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 လမ်းဟောစာရိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြက်ကြရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော် VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
် VOA ကနေချာသာပရိနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြမ်းရှိနေသေးတဲ့အချိန်မှာကိုအောင်လင်းကသတင်းအကျဉ်းချုပ်ကိုညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာလွတ်တော်တစ်တွေကိုဒီနေ့စတင်ကျင်းပတော့ဖြစ်ပါတယ်။အင်ပြူတော်တက်လွတ်တော်နဲ့အောက်လွတ်တော်တွေမှာ Republican တွေနှစ်နှစ်ကြာလွှမ်းမိုးခဲ့ပေမဲ့အခုတော့အောက်လွတ်တော်မှာ Democrat တွေကအများစုနဲ့လွှမ်းမိုးတော့မှာဖြစ်ပါတယ်။တိုက်ခတ် Democrat တွေလူများစုဖြစ်ထိန်းချုပ်မဲ့အောက်လွတ်တော်အသင်းမှာတော့ American ဆိုရဲ့လုပ်ငန်းတချို့ရပ်ဆိုင်ထားတာကိုအဆုံးသတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုဒီနေ့တည်ပြနိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဒါပေမဲ့လည်း Republican တွေအများစုနဲ့ထိန်းချုပ်ထားတဲ့တက်လွတ်တော်အုပ်ထာကတော့အောက်လွတ်တော်ကဥပဒေမူကြမ်းတွေကိုမဲခွန်းမှာမဟုတ်တဲ့အကြောင်းလဲပြောဆိုထားတာပါ။sorry တင်းစားဆရာချမဲခါရှောက်ကြီးအသက်ခံရမှုနဲ့ဆက်နွယ်ပြီးဖန်စီအေးအေးယူထားသူ၁၁ယောက်ကိုဒီနေ့တရားရုံးမှာရုံးထည့်ခဲ့တဲ့အကြောင်း sorry စူရပန်တင်းကဖော်ပြပါရယ် Washington Post တင်းစားဆောင်းမရှင်လက်ဖြစ် sorry အရှင်မင်းသားမိုဟာမက်ဘန်ဆယ်မန်ကိုဝေဖန်သူလက်ဖြစ်တဲ့ခါရှောက်ကြီးကတူကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ဝင်ရုံးမှာပြီးခဲ့တဲ့နှစ်အောက်တိုဘာလ၂ရက်နေ့ကအသက်ခံရတာပါဆွဆွခံရသူတွေက၅ယောက်ကိုတည်တံပါဝင်တင့်တော်တဲ့စီရင်ချက်တွေပြစ်ပေးဖို့လဲစူရရှင်တွေကတောင်းဆိုထားတဲ့အကြောင်းအစိုးရပန်တင်းကဖော်ပြထားပါရယ်အိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်၅ဦးပါမိသားစုတစုကိုနိုင်ငံတွင်းတရားမဝင်ရောက်နေသူတွေဖြစ်ဒီနေ့ပဲအိန္ဒိယအာဏာပိုင်တွေကမြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးရလိုက်ပါတယ်ဒီနေ့ပြန်ပို့ခံရတဲ့ကလေးသုံးယောက်နဲ့မိသားစုဟာတရားဝင်ထောက်ထားမရှိဘဲနေဆက်ဖြတ်ကျော်ဝင်ရောက်မှုနဲ့အိန္ဒိယနိုင်ငံအရှေ့မြောက်ဘက်အာတန်ပြည်နယ်မှာ2014ခုနှစ်ကတည်းကဖမ်းဆီးခံထားရတာပါရိုဟင်ဂျာမိသားစုကိုတော့နှစ်နိုင်ငံနေဆက်မှာပဲမြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးရလိုက်တဲ့အကြောင်းလဲအာတန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူကိုကူကပြီးရိုက်တာသတင်းတရက်ကဖော်ပြထားတာဖြစ်ပါတယ
်သတင်းချင်းချုပ်ကိုကိုအောင်လင်းကညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လွှင့်ရေးမှူးကမတ်စုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ဇူဘဲအယ်ထာယက်ဖြစ်ပါတယ် VOA American အတန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 30 51နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်နေ အားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ဂျန်နိုင်ပ
This program has come to you from the Voice of America, Washington.